Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဒီဇင်ဘာလ24ရက်သတင်းတွေနဲ့ညဖက်9:30နာရီအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနင်္ဂလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါကုလသမဂ္ဂရဲ့အခုနောက်ဆုံးတန်းခတ်ပိတ်ဆို့မှုကစစ်ကျင်ရလိုက်တာဖြစ်တယ်လို့မြောက်ကိုရီးယားကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ထိုင်းနိုင်ငံတို့ရဲ့ Cobra Gold စစ်ရေးလေ့ကျင့်မှုမှာမြန်မာကိုလေ့လာသူအဖြစ်ဖိတ်ကြားထားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။တတိုင်းပြည်လုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးဆွေးနွေးကြမယ့်တတိယအကြိမ်23ရာစုပြည်လုံးညီလာခံကျင်းပဖို့နေကလာချိန်မှာပဲရှမ်းပြည်ဖက်မှာတိုက်ပွဲတွေပြင်းထန်လာတဲ့အပေါ်အမြင်တွေကြားဖို့ရှိတာကတော့
အဲ့တော့စစ်ကိုဘယ်သူလိုလားနေတာလဲငញ្ញမ်းရေးဘယ်သူလိုလားနေတာလဲဆိုတာကတော့ဒါတွေကဒီနေ့ရှမ်းပြည်မှာဖြစ်နေတဲ့ပုံရိပ်တွေကနေပြီးမှပြနေမှာပါပဲတစ်ဖက်မှာငញ្ញမ်းရေးဆွေးနွေးပွဲတွေလုပ်လိုက်တစ်ဖက်မှာတိုက်ပွဲတွေဖြစ်လိုက်နဲ့ဒါငញ្ញမ်းရေးကအမှန်တကယ်မှဖြစ်မလားဆိုတော့ငញ្ញမ်းရေးကရောအမှန်တကယ်လိုချင်ကြရဲ့လားဆိုတော့တွေးဆမှုတွေကအများကြီးဖြစ်ပေါ်လာပါတယ်
စီဘေးရှောင်နေသူကကူညီပေးနေသူတို့ပြောတော့တာပါအပြေဆုံးတော့မနောက်ပိုင်းမှာကြားဖို့ရှိပါတယ်ဒီနောက်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ငံမှာတော့နိုင်ငံတကာသတင်းဆောင်မတပုတ်နဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီးသူအောင်ရဲ့မြန်မာအရေးတုံ့သက်ချက်နဲ့ခရစ်မတ်ကာလအတွက်အထူးသတင်းချင်းအစီအစဉ်ကိုလည်းနားဆင်ရမှာပါခုရင်ဆုံးတော့ဒီကနေ့နောက်ဆုံးရထားတဲ့ထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ရထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
မြောက်ကိုရီးယားနိုင်ငံအပေါ်ကုလသမဂ္ဂရဲ့အခုနောက်ဆုံးတန်းခတ်ပိတ်ဆို့မှုတွေဟာဆိုရင်စီးပွားရေးအရာအလုံးစုံပိတ်ပင်လိုက်တဲ့သဘောတည်းရောက်ပြီးစစ်ကြေညာမှုဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့မြောက်ကိုရီးယားအရေးဆုံးဖြတ်ချက်ဟာဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအောင်မြင်မှုအပေါ်အမေရိကန်တို့ရဲ့ထိတ်လန့်ကြောက်ရွံ့မှုကနေထွက်ပေါ်လာတဲ့ရလဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုပြီးမြောက်ကိုရီးယားအစိုးရအနေနဲ့ဆုံးဖြတ်ချက်ကိုပြင်းထန်ဆန့်ကျင်တဲ့အကြောင်းပြောဆိုထားတဲ့ကြေညာချက်ကိုနိုင်ငံပိုင်သတင်းဌာန KCNA ကနေဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားရဲ့တရားမဝင်လက်နက်အစီအစဉ်တွေကိုအထောက်ပံ့ဖြစ်စေတဲ့ကဏ္ဍတွေကိုပြစ်မှတ်ထားတဲ့နောက်ထပ်တကြောတန်းခတ်ပိတ်ဆို့မှုတစ်ကိုပြီးခဲ့တဲ့တောက်ချာနေ့ကကုလသမဂ္ဂလူချွေးကောင်စီမှတညီတညွတ်ထဲသဘောတူခဲ့ကြတာပါ။မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်အစိုးရရဲ့ရန်လိုတဲ့လုပ်ရက်တွေနဲ့ထပ်တူနိုင်ငံတကာတန်းခတ်ပိတ်ဆို့မှုနဲ့ဆက်ပြီးဆောင်ရွက်သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေးလီကပြောဆိုခဲ့တာပါဒီပြောဆိုချက်အပေါ်မြောက်ကိုရီးယားဘက်ကချိန်ညှိချက်တုံ့ပြန်လာမှာတော့အမေရိကန်တို့အနေနဲ့ဘေးကင်းလုံခြုံမှုရှိရှိရပ်တည်လိုတယ်ဆိုရင်တော့ရန်လိုတဲ့မူဝါဒတွေကိုဆွန့်လွတ်ပြီးနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုနဲ့အတူတရှိရေးကိုလေ့လာပါလို့ပြောဆိုလိုက်တာပါတန်းခတ်ပိတ်ဆို့မှုဆုံးဖြတ်ချက်ကိုထောက်ခံခဲ့တဲ့နိုင်ငံတွေအနေနဲ့လည်းဖြစ်လာမဲ့အကျိုးဆက်တွေကိုအပြည့်အဝတာဝန်ယူရမှာဖြစ်ပြီးမြောက်ကိုရီးယားအစိုးရရဲ့ပြင်းပြင်းထန်ထန်လက်တုံ့ပြန်မယ်လို့လည်းဒီကနေ့မြောက်ကိုရီးယားကထုတ်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ရှင
်။ယူကရိန်းနိုင်ငံကိုလက်နက်တွေထောက်ပံ့သွားဖို့အမေရိကန်ကဆုံးဖြတ်လိုက်တဲ့ပုံမှာကျေးဇူးတင်တယ်လို့ယူကရိန်းသမ္မတကပြောကြားလိုက်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ကယူကရိန်းကိုအဲ့လိုလက်နက်တွေထောက်ပံ့ပေးတဲ့အတွက်သူရတန်ယူမှုတွေပိုဖြစ်လာနိုင်တယ်လို့လည်းရုရှားနိုင်ငံကတန်တမာနေကပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံရှေ့ချမ်းမှာရုရှားကကြောတော့နောက်ခံပေးထားတဲ့ခွတ်ထွက်ရေးလိုလားသူတွေကိုတိုက်တဲ့နေရာမှာယူကရိန်းစစ်ရကိုအကူအညီပေးတဲ့အနေနဲ့အမေရိကန်ကလက်နက်တွေပေးသွားမယ်လို့ပြောပြီးတရားချာမှာရုရှားစစ်ရဘက်ကအခုလိုဒေါသတကြီးတုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒီနေ့မှပဲအမေရိကန်နိုင်ငံကယူကရိန်းစစ်ရကိုနောက်ထပ်သူထွက်တန်ယူမှုအသစ်တွေဖြစ်အောင်တောင်းအားပေးလိုက်တယ်ဆိုတာရှင်းပါတယ်လို့ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးဆာဂေးရီယကော့ဖ်ကပြောပါတယ်။အမေရိကန်ရဲ့လက်နက်တွေကအင်းနီဂျန်နိုင်ငံမှာထိခိုက်သေးဆုံးမှုတွေဖြစ်လာနိုင်တယ်လို့လည်းသူကဆက်ပြောပါတယ်။ဒါပေမဲ့ယူကရိန်းဆိုရကတော့သမ္မတဒေါ်ထရမ့်ရဲ့ခေါင်းဆောင်မှုနဲ့အမေရိကန်ဘက်ကအခုလိုအကူအညီပေးလိုက်တဲ့အပေါ်မှာကျေးဇူးတင်ကြောင်းပြောကြားလိုက်ပြီးဒီလက်နက်တွေကိုရန်စတိုက်ခိုက်ဖို့အတွက်မဟုတ်ဘဲခုခံကာကွယ်ရေးအတွက်အသုံးပြုသွားမှာဖြစ်တယ်လို့လည်းအခိုင်အမာပြောကြားလိုက်ပါတယ်။ဒါပြင်အမေရိကန်ရဲ့အကူအညီတွေဟာခုခံကာကွယ်ဖို့တသက်ပဲဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေမှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ။
အကြမ်းဖက်ဝါဒရဲ့ချင်းချောက်မှုတွေနောက်ဒေတာရင်းချိတ်ဆက်မှုတွေကိုဆွေးနွေးကြမယ်6နိုင်ငံလွှတ်တော်ဆိုင်ရာညီလာခံကိုပါကစ္စတန်နိုင်ငံမှာစတင်ကျင်းပနေပါတယ်။မြို့တော်အစ္စလာမဘတ်မှာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကြားကျင်းပနေတဲ့ညီလာခံမှာတော့ပါကစ္စတန်တရုတ်တူရကီအာဖဂန်နစ္စတန်နဲ့အီရန်တို့ကလွှတ်တော်ဥက္ကဋ္ဌတွေကကိုယ်စားလှယ်အဖွဲ့တွေကိုဦးဆောင်တက်ရောက်နေကြတာပါ။အမေရိကန်သမ္မတရဲ့မူဝါဒကအာဖဂန်နစ္စတန်နိုင်ငံတွင်အမေရိကန်တို့ရဲ့မအောင်မမြင်ဖြစ်ရတာက Pakistan jump pit de so be bit in tare lo. Pakistan atelodo oktaga bioso be. Eddie a checko, a ku nila gangani show charme lo bioso vade. A champa wada da kaimuma. Pakistan ye pisa yamurigo. American tamra tran so yaga lilu shure lule. Lodo kra okata. Raza rabaniga wiban bade. Lungere ne yet donga. American dutia tamaraga. Pakistan udri bit tare so be. Ye ye dini bioso kebade. Pakistan ha a chocha and have a ninged coup chippy. American Piran Sodium Hope. Benanga yet three beta guma, lekansia, machibu, so be. Pakistan a telodo okataga, biosuraba. Bigger jada brini runga. Afghanistan keys in a dream. American tapo winigo, mingum biorama. Do the mara, Mike Banksca, a kulu, much a bigger agu, she knew biosurapse pale. Do the mara, pence yet whip and jago. Pakistan a soya, begale, chechime, pimientan, and don't be angavarish.
Venezuela soya got nangae, genar two go, sabido, piano, penny, pibare, taikan, bo, shashaba, congo, sasamugo, piadar, and in net, tamara, Nicholas Maduro, soya got, soya, sanjin, sana, piamuri, now buying panzi tadu, nezo, shuselago, piano po, somjagera, pibare. ဖန်စီထားတဲ့သူတွေကိုတယောက်ချင်းစီပြန်လွတ်ပေးနေပြီးတော့ဒီအကျဉ်းသားတွေလွတ်ပေးရေလုပ်ငန်းတွေကနောက်ဤဘောင်းများစွာအချိန်ယူရမယ်လို့လည်းခန့်မှန်းပါတယ်။ဗင်နီဇွဲလာအစိုးရကနိုင်ငံရေးအကျဉ်းသား
268လောက်ကိုထိန်းသိမ်းထားတဲ့ဆိုပြီးတော့လည်းလူခွင့်ဖွဲ့တွေကပြောပါတယ်ခင်ဗျာ။ဗီအိုအေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ
ไลโดมีดาเนสัตกิโลฮักซ์ติเตโกชองกาไลโดมีดาตองซันเนกิโลฮักซ์โกตองเนงกาไลโดมีดาตองซันเนกิโลฮักซ์ติเตโกชองกาไลโดมีดาตองซันเนกิโลฮักซ์โกตองเนงกาไลโดมีดาตองซันเนกิโลฮักซ์โกตองเนงกาไลโดมีดาตองซันเนกิโลฮักซ์โกตองเนงกาไลโดมีดาตองซันเนกิโลฮักซ์โกตองเนงกาไลโดมีดาตองซันเนกิโลฮักซ์โกตองเนงกาไลโดมีดาตองซันเนกิโลฮักซ์โกตองเนงกาไลโดมีดาตองซันเนกิโลฮักซ์โกตองเนงกาไลโดมีดาตองซันเนกิโลฮักซ์โกตองเนงกาไลโดมีดาตองซันเน တွေလည်းပါဝင်ကြတာပါစည်ရည်လေးချင်မှုမှာပါဝင်တဲ့လူသားချင်းစာနာထောက်ထားမှုအထောက်အကူပေးရေးတဘာဝဘေးဒဏ်ကယ်ဆယ်ရေးတို့မှာမြန်မာစစ်တပ်လေ့လာဖို့အရင်ကဖိတ်ကြားခဲ့ဘူးတဲ့အကြောင်းအမေရိကန်စစ်ထနာချုပ်ပန်တဂွန်ပြောခွင့်ရဒုတိယဗိုလ်မှူးကြီးခရစ်စတိုဖာလိုဂန်က Reuters သတင်းဌာနကိုပြောဆိုပြီးမြန်မာစစ်တပ်ကိုထိုင်းဘက်ကထပ်ပြီးတော့ဖိတ်ကြားခဲ့တာလို့လည်းသူကပြောပါတယ်။မွတ်စလင်ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းနေတယ်လို့အမေရိကန်ဘက်ကပြင်းပြင်းထန်ထန်ဆွဆွဲပြောဆိုထားတယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာလည်းရိုဟင်ဂျာတွေအပေါ်ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းရိုဟင်ဂျာတွေအပေါ်လူခွင့်ရချိုးဖောက်မှုမှာတာဝန်ရှိတယ်လို့ပြောဆိုပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဟောင်းဗိုလ်ချုပ်မောင်မောင်ဆိုးကိုအမေရိကန်ကတန်းခတ်ရေးယူခဲ့တာပါ။ထိုင်းတော်ဝင်တက်မတော်ပူရဲထောက်လိုင်းရဲ့အဖွဲ့ရာရှိတဦးကတော့အငင်းပွားပွဲရိုဟင်ဂျာကိစ္စကိုစည်ရင်းလေးချက်မှုဖိတ်ကြားတဲ့အခါမှာရည်ညွှန်းပြောဆိုခဲ့တာမရှိဘူးလို့ပြောပါတယ်။အဲ့ဒါကနိုင်ငံရေးဖြစ်ပြီးကျွန်တော်တို့ကစစ်သားတွေဖြစ်တယ်။ဒါကစည်ရင်းလေးချက်မှုတစ်ခုဖြစ်တယ်လို့လည်းသူကပြောခဲ့တဲ့အကြောင်းသတင်းမှာဖော်ပြထားပါတယ်ရှင်
။အမေရိကန်နိုင်ငံမှာမကြသေးခင်လက်လုံးမှာဖြစ်သွားခဲ့တဲ့ဖြစ်ရပ်နှစ်ခုကြောင့်အမေရိကန်မှာမိသားစုဝင်တွေကိုပြည်ဝင်ခွင့်ပေးတဲ့လူမှုကြီးကြပ်ရေးစနစ်နဲ့ပတ်သက်ပြီးထားရှိတဲ့သမ္မတထရွန့်ရဲ့ရည်တည်ချက်တွေပို့ပြီးတော့အားကောင်းသွားစေခဲ့ပါတယ်။ Pennsylvania ပြည်နယ် Harrisburg မြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်ဝါဒဆွဲကင်တိုက်ခိုက်မှုမှာပါဝင်ပတ်သက်တဲ့တန်ရာရှိသူနဲ့အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ငွေမဲခွာချမှုနဲ့ပတ်သက်ပြီးတော့ဖမ်းခံရတဲ့နောက်ထပ်တန်ရာရှိသူတို့ဟာမိသားစုဝင်တွေကိုပြည်ဝင်ခွင့်ပေးတဲ့စနစ်ကနေအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့သူတွေဖြစ်တယ်လို့ဆိုတာကြောင့်အမေရိကန်မိမိလုံခြုံရေးဌာနကအတည်ပြုနိုင်ကြောင်းလက်ရှိအမေရိကန်ပြည်ထောင်စုမှာမိမိလုံခြုံရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့ Tyler Holden ကစနေနေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ရဲ့ဒီလူမှုကြီးကြပ်ရေးစနစ်အရမိသားစုဝင်တွေကိုပြည်ဝင်ခွင့်ပေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးဒေါနယ်ထရမ့်အစိုးရရဲ့စိုးရိမ်မှုတွေကိုဒီဖြစ်ရပ်နှစ်ခုကမိမောင်းထုတ်ပြနေတယ်လို့လည်းသူကပြောပါတယ်။ တောက်ကြနေကတော့ Harrisburg မြို့မှာအီဂျစ်နိုင်ငံကရှေ့ပြောင်းချီချနေထိုင်သူတဦးကရဲနယ်ပြည်နယ်ရဲတပ်ဖွဲ့ဝင်တွေကိုတနက်နဲ့ပြစ်ခတ်ခဲ့ပြီးအဲ့နောက်အာနာပိုင်နေနဲ့အပြန်အလှန်ပြစ်ခတ်ပြီးအဲ့တနက်သမားတီသုံးသွားခဲ့ပါတယ်အမတ်အမီနာမင်အယ်မော့ဖ်တီဟာပြည်နယ်လုံခြုံရေးအရာရှိတဦးကိုတနက်နဲ့ပြစ်ခဲ့ကြောင်းဒါပေမဲ့အပြစ်ခံရတဲ့အဆိုပါအမျိုးသမီးလုံခြုံရေးဝန်ထမ်းဟာပြန်ပြီးတော့ကောင်းလာဖို့မျှော်လင့်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
American သမ္မတ Donald Trump နဲ့ Republican လွှတ်တော်အမတ်တွေရဲ့ဝေဖန်မှုတွေနဲ့ပြီးခဲ့တဲ့နှစ်ကရင်ဆိုင်ခဲ့ရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့ဒုတိယညွှန်ကြားရေးမှူး Andrew McGavie ဟာလာမယ့်2018ခုနှစ်မှာအလုပ်ကနေအငြိမ်းစားယူဖို့ရှိတယ်လို့ Washington Post သတင်းစာကြီးကမနေ့စနေနေ့ကဖော်ပြပါတယ် FBI အကြီးအကဲဟောင်း James Comey ကိုပြီးခဲ့တဲ့မေလအတွင်းသမ္မတ Trump ကယာဒုကဖယ်ချလိုက်ပြီးတဲ့နောက်အသက်49နှစ်အရွယ် FBI ရဲ့ဒုတိယအကြီးအကဲမစ္စတာမက်ကဘီက FBI အကြီးအကဲဖြစ်တာဝန်ယူခဲ့တာဖြစ်ပါတယ်။လာမယ့်မတ်လအငိမ့်စာပင်စင်လစာအပြည့်အဝရမယ့်အချိန်မှာမစ္စတာမက်ကဘီအငိမ့်စာယူဖို့စီစဉ်ထားတဲ့အကြောင်း Washington Post ကဖော်ပြတာပါ။သတင်းစာကြီးကနေဒီအကြောင်းဖော်ပြပြီးတဲ့နောက်မကြာခင်မှာပဲသမ္မတ Trump ကအငင်းပွားပွဲကိစ္စတစ်ခုကို Twitter မှာထပ်ပြီးတော့ရေးသားခဲ့ပါတယ်။2015ခုနှစ်ကဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်မှရွေးကောက်ပွဲဝင်ပြိုင်ပြီးမအောင်မမြင်ဖြစ်ခဲ့ရတဲ့ Mr. McGavie ရဲ့ဇနီးတဲ့ကို Hillary Clinton ရဲ့မိတ်ဆွေတွေကဒေါ်လာ9သိန်းလောက်ပေးခဲ့တယ်ဆိုပြီးသမ္မတ Trump ကရေးသားခဲ့တာပ
ါဖိလစ်ပိုင်နိုင်ငံဒါဗောင်မြို့မှာစနေနေ့ကဈေးဝယ်စင်တာတစ်ခုမီးလောင်ကျွမ်းခဲ့ပြီးတော့မိသားတစ်ဖွဲ့တွေဟာအဲ့ဒီမီးလောင်ကျွမ်းမှုကနေတည်ဆုံနေတဲ့ရုပ်လောင်းတစ်ခုကိုတနင်္ဂနွေနေ့ကတွေ့ရှိခဲ့ပြီးဒီကုံတိုက်လေးတက်မှာရှိတဲ့ဆက်သွယ်ရေးစခန်းတွင်ပိတ်မိနေတဲ့သူ36ယောက်လဲမိဘကနေအသက်ရှင်နိုင်ဖို့အခွင့်အလမ်းမရှိဘူးလို့သတ်မှတ်ကြောင်းဖိလစ်ပိုင်နိုင်ငံတောင်ပိုင်းဒါဗာအောင်မြို့တော်ဝန်ကပြောကြားလိုက်ပါတယ်။ပျောက်ဆုံးနေတဲ့သူတွေအသက်ရှင်ဖို့အခွင့်အရေးမရှိကြောင်းသူတို့ရဲ့မိသားစုတွေကိုပြောခဲ့ကြောင်းမြို့တော်ဝန်ဆာရာဒူတာတေကပီယိုကပြောပါတယ်ခင်ဗျာ
။တင်ငွေနဲ့ညပိုင်းနောက်ဆုံးကသတင်းတွေကိုမတင်ပြထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုတင်ဆက်သွားပါမယ်တတိုင်းပြည်လုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးဆွေးနွေးကြမယ်တတိယအကြိမ်21ရာစုပြည်လုံးညီလာခံကျင်းပဖို့နေကလာတဲ့အချိန်မှာပဲရှမ်းပြည်ဖက်မှာတိုက်ပွဲတွေပြန်ပြင်းထန်လာပြီးစီးရီတင်မာလာနေပါတယ်ငြိမ်းချမ်းရေးအတွက်နိုင်ငံရေးဆွေးနွေးပွဲရှမ်းလူလူတွေ့ဆုံတာတွေကိုစစ်တပ်ဖက်ကပိတ်ပင်ဟန်တာတယ်လို့အခုရက်ပိုင်းပြင်းထန်လာတဲ့တကြောပြန်တိုက်ပွဲတွေကြောင့်ရှားနဲ့ချီတဲ့ကြေးရွာသားတွေထွက်ပြေးနေကြပါတယ်ရှမ်းပြည်ဖက်ကစီးရီအခြေအနေကိုမဆုမုံကစူးစီးတင်ပြထားပါတယ်
ဟုတ်ပါတယ်လာမယ့်2018ခုနှစ်ဇန်နဝါရီလနောက်ဆုံးသတင်းပတ်မှာကျင်းပမယ့်21ရာစုပင်လုံတတိယကြိမ်ညီလာခံမှာတင်ပြဆွေးနွေးနိုင်မှုအတွက်ရှမ်းမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့လူမှုတွေ့ဆုံပွဲတွေကျင်းပတာကိုနယ်မြေခံတပ်မတော်ဘက်ကတားဆီးခဲ့တယ်လို့ဒီလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပိတ်ပင်နေခြင်းနဲ့တပြိုင်နက်တည်းမှာပဲရှမ်းပြည်နယ်မူဆယ်နဲ့နမ်မတူဟော့နန်းဘက်မှာတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေတဲ့အတွက်ရွာသူရွာသားများနဲ့ချီပြီးစစ်ဘေးကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်မနေ့ညနေပိုင်းတော့ကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်၅မိုင်နီးကမိုင်းယူကျေးရွာပေါ်ကိုလက်နက်ကြီးကြီးကျလို့အသက်၁၂နှစ်အရွယ်ကလေးငယ်တဦးပွဲချင်းပြီးတေဆုံးရတယ်လို့ကြံကလေးငယ်တဦးနဲ့တက်ကြီးရွယ်ဦးအဖိုးတဦးလည်းလက်နက်ကြီးကြီးထိမှန်ဒဏ်ရာရပြီးမူဆယ်ဆေးရုံမှာအရေးပေါ်ကုသနေရပါတယ်မွေးမြူရေးနွားချံပေါ်ကိုလည်းလက်နက်ကြီးကြီးတွေကျလို့နွားတချို့တေဆုံးပြီးတော်တော်များများဒဏ်ရာရခဲ့ပါတယ်တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်မိုင်းယင်းကျေးရွာဟော်နန်းရွာဘက်ကိုလက်နက်ကြီးကြီးတွေကျလာတဲ့အတွက်ဟော်နန်းကျေးရွာသား350ကျော်နားဟိုင်းကျေးရွာဘက်ကိုထွက်ပြေးနေရပါတယ်ရှမ်းပြည်နယ်လွှတ်တော်မှာတော့စစ်ပွဲတွေရပ်ဖို့အဆိုတင်သွင်းခဲ့တာအဆိုအောင်ခဲ့ပေမဲ့လို့အခုလိုမျိုးရှမ်းပြည်နယ်ဘက်မှာဒီရက်ပိုင်းအတွင်းတိုက်ပွဲတွေအပြင်းထန်ပြန်ဖြစ်လာတဲ့အခြေအနေအပေါ်ကြောင်မဲမြို့နယ်ကရှမ်းပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ထုံးဝင်းကအခုလိုပြောပါတယ
်ဒီစစ်ပွဲရပ်ဖို့ဆိုတော့ရှမ်းပြည်နယ်လွှတ်တော်မှာလည်းကျွန်တော်တို့အဆိုတင်သွင်းတယ်တော့အဆိုလည်းအောင်ခဲ့တယ်ဒါပေမဲ့တကယ်တော့ဒီအောက်ချိန်မှာဖြစ်တဲ့ပြဿနာတွေကတော့မြေပြင်မှာကျတော့တိုက်နေကြတယ်ဆိုတော့အနေထားလည်းကျွန်တော်တို့ကသူတို့ရဲ့ဆိုလိုရင်းရည်ရွယ်ချက်တွေကလည်းဘာတွေမှန်းကုန်လဲကျွန်တော်တို့မသိတော့ပါလိမ့်နော်သူနည်းလကောင်းမဲ့ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးအကျိုးဆွေးနွေးပွဲတော်မှာနော်ဒီမြို့နယ်အသီးသီးမှာလုပ်နေတဲ့ဟာတွေတော်မှာအခုကတမရောကနေဝင်တားနေတဲ့ကိစ္စတွေလည်းရှိကြပါလိမ့်နော်ဒီနေ့ဆိုဖြစ်သွားတာဒီနေ့ကြောက်မဲမှာဒီရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုအကျိုးလုပ်ဖို့တော်မှာဒီနေ့24ရက်နေ့ကျွန်တော်တို့ဒီကြောက်မဲမြို့မှာလုပ်ဖို့စဉ်းစားထားတယ်ဒါပေမဲ့မနေ့ကဆိုလို့ရှိရင်ဒီဟာနဲ့ပတ်သက်ပြီးတားမြစ်ချက်တွေထွက်လာတယ်ဟုတ်လားမနေ့ကမလုပ်ဖြစ်တဲ့အကြောင်းကိုကျွန်တော်တို့ SND ရုံးမှာ လာပြီးတော့လူကိုပြန်ရှင်းနေတဲ့နေရာမှာတော့မှဒါတက်မတော်တွေရောက်ချလာတဲ့အခြေအနေတိရှိသေးကြ။ဒါတော့မှပြေးမလို့ချင်ဘူးဆိုတော့ကျွန်တော်လည်းနားမလည်နိုင်တော့ပါဘူးဒီတက်မတော်
။၂၁ရာစုပင်လုံညီလာခံကျင်းပကန်ဒီလာတိုင်းတိုင်းရင်းဒေသတွေမှာစစ်တပ်ဘက်ကထိုးစစ်တွေဆင်လာတယ်လို့တိုက်ပွဲတွေကလည်းအပြင်းထန်ဖြစ်လာနေတဲ့အတွက်စစ်ပြေးဒုက္ခသည်တွေဟာဒီချိန်ဆိုရင်ထိတ်လန့်နေကြတယ်လို့စစ်ရှောင်စခန်းကစစ်ပြေးဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့ရှမ်းပြည်နယ်လူမှုမဟာမိတ်အဖွဲ့ကကိုမိုးကအခုလိုပြောပါတယ
်။၂၁ပင်လုံညီလာခံကျင်းပလိုက်တော့မယ်ဆိုလို့ရှိရင်ကိုကစစ်ပွဲကပြန်ပြန်ဖြစ်လာတဲ့ကိစ္စကိုကဒါမျိုးသားမှုတွေပါနေတယ်လို့ပဲကျွန်တော်မြင်တယ်ဒါဘယ်သူတွေမျိုးသားဘူးလဲဆိုတာကတော့တိုင်းနိုင်ငံလုံးကပြည်သူလူထုကသိမှာပါဟုတ်တယ်မလားအဲ့တော့စစ်ကိုဘယ်သူလိုလားနေတာလဲငញ្ញမ်းရေးဘယ်သူလိုလားနေတာလဲဆိုတာကတော့ဒါတွေကဒီနေ့ရှမ်းပြည်မှာဖြစ်နေတဲ့ပုံရိပ်တွေကနေမှပြနေမှာပါပဲငញ្ញမ်းရေးဒါလူထုတွေ့ဆုံပွဲကြိုးဆွေးနွေးပွဲတွေအတွက်ဆိုလို့ရှိရင်လည်းဒါတက်တက်နေပြီးတော့မှဘာမှလက်နဲ့မရှိတဲ့နေရာတခုလူထုတွေတစ်ထဲမှာဘာတခုမှလက်နဲ့မရှိတဲ့နေရာတခုကိုတကယ်ကိုစစ်ပွဲကြီးတခုမှစစ်စင်နေတဲ့အတိုင်းဟိုစခန်းကုန်းတွေဝင်သိမ်းနေတဲ့ပုံစံတန်းတွေအတိုင်းဟုတ်လားနေရာယူမှုတွေနဲ့ဟုတ်လားလက်နဲ့အပြည့်စုံတွေနဲ့အင်အားသုံးပြီးတော့မှဒီလိုတားဆီးမှုတွေဟာတကယ်တမ်းပြောရရင်တော့ဟိုတိုင်းပြည်ရဲ့ပုံရိပ်လဲဆိုးဝါးစေသလိုမျိုးငြိမ်းချမ်းရေးအတွက်လည်းဒါယုံကြည်မှုကိုတော်တော်ကိုပျက်စီးစေပါလေဒီယုံကြည်မှုတွေအတွက်ပြတ်တဲ့အလုပ်တွေကိုလုပ်တဲ့သူကတော့တမိုင်းတရားခံပဲဖြစ်မှာပါဗျ
ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာ KIA ကချင်လက်နက်ကိုင်တပ်နဲ့ TLLA တအောင်တပ်တို့နဲ့မြန်မာစစ်တပ်တို့အပြင်းထန်တိုက်ပွဲဖြစ်နေတာပါဒီလိုစီးရဲတင်းမာလာတဲ့အခြေအနေပေါ့ရှမ်းတူတူအသက်အိုးအိမ်လုံခြုံရေးနဲ့ဘေးမဖြစ်စေဖို့တိုက်ပွဲတွေအမြန်ဆုံးရပ်ပေးဖို့မြစ်တာရက်ခံပါတယ်လို့ရှမ်းပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ထုံးဝင်းကပြောပါတယ
်ဘယ်စစ်ပဲမဆိုပါလို့နော်ဒီ TNN နဲ့တက်တက်မလို့လည်းမဟုတ်ပါဘူးမြန်မာနိုင်ငံမှာရှိတဲ့လက်နက်ကိုင်အားလုံးကိုကျွန်တော်တို့ကတော့မြစ်တာရက်ခံချင်တာပေါ့လေနော
်ရှမ်းပြည်ဘက်မှာဒီနှစ်ကအေးအေးတန်းကဆူဆူဝါဝါခံစားနေရတဲ့အချိန်အခုလိုတိုက်ပွဲတွေဖြစ်လာနေတဲ့အတွက်လူမမဲ့ကလေးငယ်တွေနဲ့တက်ကြီးရွယ်ဦးအဖိုးအဖွားတွေဟာအသက်လူပြီးထွက်ပြေးနေရတဲ့အတွက်သူတို့အတွက်အနှွေးအထည်အဝတ်အစားနဲ့စားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေပါတယ်လို့စစ်ရှောင်တွေကကူညီပေးနေသူကိုမိုးကပြောပါတယ
်ဒီနှစ်ပိုင်းမှာကရာသီဥတုတော်တော်ကြမ်းတမ်းတဲ့အတွက်အဓိကပြောရင်တော့ကလေးတွေနဲ့ဒီတက်ကြီးရွယ်ဦးအဖိုးအဖွားတွေအတွက်ကပုံမှန်လေးပြအနှွေးသားရဖို့ရည်ကြီးပါတယ်ပြေးပြီဆိုတဲ့ကွာဘာတစ်ခုမှလက်လွတ်ကြည့်ကြရတာဟုတ်ဘာမှသိသိနိုင်ရင်းမရှိဘူးဘာမှအပြည့်စုံနဲ့ဒါရွှေပြောင်းရတာမှမဟုတ်တာပုံမှန်လေးလေးပြောရရင်ကျွန်တော်တို့ကစစ်ပွဲတွေဖြစ်လိုက်ကျွန်တော်တို့လူထုကလည်းကူညီလိုက်တဲ့လူထုလည်းပင့်မန်းနေပါပြီလက်ရှိတာဝန်ယူနေတဲ့အစိုးရကဒါတွေကိုထိထိမိမိနဲ့ကျွန်တော်ဆောင်ရွက်ပေးရမှာပါတစ်ဖက်မှာငញ្ញမ်းရေးဆွေးနွေးပွဲတွေလုပ်လိုက်တစ်ဖက်မှာတိုက်ပွဲတွေဖြစ်လိုက်နဲ့ဒါငញ្ញမ်းရေးကအမှန်တကယ်မှဖြစ်ပါဖြစ်ပါမလားဆိုတဲ့ငញ្ញမ်းရေးကရောအမှန်တကယ်လူချင်းကြရဲ့လားဆိုတဲ့တွေးဆမှုတွေကအများကြီးဖြစ်ပေါ်လာပါတယ်ကျွန်တော်တို့ကတော့အစိုးရကိုထိထိရောက်အောင်နဲ့စစ်ပွဲတွေရပ်ဆိုင်မှုတွေလည်းတိုက်တွန်းစေချင်တယ်စစ်ပေးကြောင်းမလို့တိန့်ချောင်ရတဲ့ပြည်သူလူထုတွေလည်းထိထိရောက်ကူညီဆောင်ရွက်စေချင်ပါတယ်လို့ဒါကျွန်တော်ပြောချင်ပါတယ်ဗျ
အခုလိုရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်တွေမှာတိုက်ပွဲတွေတကြောပြန်ပြန်ပြင်းထန်လာနေချိန်မှာပဲနိုင်ငံတော်ဥတိုင်းမင်းကပုတ်ကိုဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်ရေးကော်မတီအဖွဲ့တွေညီလာခံကျင်းပနိုင်ရေးကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ရှင
်မဆူမမရှင်ခုတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန့်အစည်းအဝေးနေရာမှာရန်ကုန်မြို့မှာ1996နှစ်ကွန်ကရစ်ကပိတ်ထားတဲ့ရန်ကုန်တက္ကသိုလ်လိုင်းနံမြေရဲ့ကျောင်းဆောင်တချို့ကိုအခု2019ဒီဇင်ဘာမှာပြန်ဖွင့်လိုက်တဲ့အကြောင်းမဆူမြတ်မောင်ကအထူးအစီအစဉ်ဖြစ်တင်ဆက်ထားပါရရှင
်တက္ကသိုလ်ကျောင်းတစ်ခုလိုမျိုးလှုပ်ရှားတက်ဝင်မှုမျိုးမတွေ့ရတာဒီနှစ်ပေါင်း20ကျော်ပြီဖြစ်တဲ့ရန်ကုန်တက္ကသိုလ်လှိုင်းနေမြေမှာအခုဆိုရင်တော့ဒီဘွဲ့ကျူအကျောင်းသူကျောင်းသားတွေနဲ့ပြန်လည်စီကားအသက်ဝင်နေပါပြီအခုလောလောဆယ်မှာတော့2019ခု2018ခုနှစ်ပညာသင်နှစ်အတွက်ကိုဒီဝိဇ္ဇာသိပ္ပံအထူးကျောင်းသားတွေဒီမှာတက်ခွင့်ရနေပါတယ်1996ခုနှစ်ထဲကဒီစာသင်ခန်းတွေပိတ်ထားတဲ့ကျောင်းထဲမှာအခုလိုမျိုးကျောင်းသားတွေပြန်လည်တက်ရောက်ခွင့်ရတဲ့အတွက်အခုလောလောဆယ်တက်နေကြတဲ့ကျောင်းသူကျောင်းသားတွေရောအရင်ဒီမှာတက်သွားခဲ့ကြတဲ့ဒီကျောင်းသားဟောင်းတွေရောအင်မတန်မှဝမ်းသာနေကြတာကိုတွေ့ရပါတယ်ရှင
်အာစီဒူးလို့အသိများတဲ့ရန်ကုန်တက္ကသိုလ်လှိုင်းနယ်မြေထဲမှာလန်းစန်းတက်ကြွနေကြတဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေကိုအခုပြန်လည်မြင်တွေ့နေရပါပြီ
။ပြောပါရဲအခုပထမအဦးဆုံးဟိုဟာနှစ်ပေါင်း20ကျော်ပြီမှတော့ပြန်ဖွင့်လာတာပထမအဦးဆုံးလည်းဖြစ်တယ်ဆိုတော့ပြီးတော့ဟိုဟာညီမအဖေကလည်းအရင်တော့ဟိုးအိမ်ခေတ်ကကျောင်းသားတွေကဒီမှာတက်ခဲ့တာဆိုတော့လေသလားအဖေချီကနေရလို့လည်းပြောပါရဲရှင်
။ဒီကျောင်းခမဆောင်ကြီးတွေကိုလိမ္မော်ရောင်အုပ်တွေနဲ့စောက်ထားလို့လိမ္မော်ရောင်ကောလိပ်လို့လည်းတင်စားခေါ်နေကြတာပါ။အခုပြန်ဖွင့်နေတဲ့ရန်ကုန်တက္ကသိုလ်လှိုင်းနယ်မြေတင်ချာဌာနရဲ့တွဲဘက်ပါမောက်ခဒေါက်တာစောမာလာအောင်ကလည်းကျောင်းတက်သူတွေရဲ့အပျော်တွေကိုခံစားရတယ်လို့ပြောပါတယ
်။အရင်နှုန်းကတည်းကတက္ကသိုလ်ဆိုတော့တက္ကသိုလ်နယ်မြေကတက္ကသိုလ်တစ်ခုပြန်ဖြစ်လာတာပေါ့နော်။အရင်ဝမ်းသာဖို့ကောင်းတယ်ပေါ့နော်။ဆက်စားချင်းဖွင့်တဲ့နေရာဆိုလို့ရှိရင်အာတက်ဖူးတဲ့ကျောင်းသားဟောင်းတွေရောပေါ့။မိဘတွေကလည်းအစ်စ်ဖွင့်တာဆိုတော့အဲ့လိုပေါ့နော်။ ကုန်လုံးပျော်ပျော်ရွှင်ရွှင်နဲ့ပျော်စရာကောင်းပါလေဟိုအဆောင်ကြီးကလည်းဒီထဲမှာပဲဆိုတော့ကလေးတွေတော့တော်တော်လေးအဆင်ပြေပါတယ်အဆောင်ကြီးကလည်းအဆောင်တော်တော်ကောင်းကောင်းနေထားထားတာဆိုတော့ဗောနော်ကလေးတွေမှာတက်ရတာပျော်ပျော်ရွှင်ရွှင်နဲ့အဆင်တော်တော်ပြေပါတယ်ဒီကနေ့ဒါမဲ့ပရက်ဂျီကန်နေ့ဆိုရင်တော့ဟိုဘက်ကိုသွားရတယ်ဗောနော်တည့်ရက
်အာစီတူးမှာပျော်ပျော်ရွှင်ရွှင်ကြောင်းတက်ခွင့်ရခဲ့တဲ့ကျောင်းသူကျောင်းသားဟောင်းကြီးတချို့ဆိုရင်အခုလိုကျောင်းပြန်မဖွင့်ခင်တည်းကဒီကျောင်းကြီးပြန်လဲအသက်ဝင်လာစေဖို့အတွက်တိတ်ကိုမျှော်လင့်ခဲ့ကြစ조사ခဲ့ကြတာပ
ါ။မတို့ကျောင်းကြီးရလေနှစ်ပေါင်းတော်တော်များများကဒီမူလရန်ကျောင်းလေးဖြစ်ခဲ့တာပေါ့နော်။ TTC ကျောင်းကယူထားတာကြတော့လေအခုကြတော့မှတကကျောင်းသားတွေတိတ်သူကျောင်းသားအစ်တစ်ကလေးတွေရောက်လာတော့မတို့စိတ်ထဲမှာဝမ်းသာပီတိဖြစ်တာပါညီမလေးရဲ
့။ RC2 မှာ1986ကနေ1989ခုနှစ်အထိတင်ကြားခဲ့ကြတဲ့မတ်ချစ်ချစ်ဇော်နဲ့မတ်တီတာမြင့်တို့ဆိုရင်လေကျောင်းအုပ်ကြီးဟောင်းဦးကောင်းညွန့်ရဲ့ပုံကိုတွေ့ရလို့မျက်ရည်ဝဲတဲ့အထီတော်ခန်းစားကြရတယ်လို့ဆိုပါတယ
်။အမားတို့တော့ဆိုရင်ဒီကဲဒီ RC2 ကြီးကိုလည်းမှီတယ်ဟဲ့လား။ရန်ကုန်တက္ကသိုလ်ကြီးမှာလည်းပျော်ပျော်ရွှင်ရွှင်တက်ခဲ့ရတယ်ပေါ့နော်။အဲ့တော့ဒီခေတ်ကလေးတွေကိုအမအရန်ကိုတနာတယ်။သူတို့မှာစားဘွဲတပွဲရဖို့အတွက်ကိုပေါ့အဝေးကြီးပေါ့နော်။အဝေးကြီးတွေမှာသူတို့တောတောပြီးတော့တက်ကြရတယ်ပေါ့နော်။စဉ်းစားကြည့်လိုက်ဒီအသွားနဲ့အပြန်နဲ့ဒီခေတ် car traffic နဲ့တွေသူတို့မှာပညာလေးရဖို့အတွက်ကိုပေါ့။နောက်တစ်ခါဒီတက္ကသိုလ်ရဲ့တကယ့်အငွေအသက်ဆိုတာဒါကြီးတွေပဲလေဆိုတော့အခုဒီမှာသူတို့ကလေးတွေပြန်တက်ခွင့်ရတယ်ဆိုတော့သူတို့အတွက်ကသူတို့တော့မသိဘူးအမကတော့သူတို့အတွက်အရန်ပြော်တယ်ပေါ့နော်မနာလိုတော်ဖြစ်မိတယ်ကိုလည်းပြန်တက်ချင်တယ်ဟို
ဂျားထဲမှာမတက်လိုက်ရတယ်ပေါ့နော်ဒီအကြောင်းကြီးကိုမတက်လိုက်ရတဲ့မောင်လေးတွေညမလေးတွေကိုလည်းအရန်တနာတယ်ဘာလို့လဲဆိုတော့မမတို့တက္ကသိုလ်ကြီးရဲ့ဒီကျောင်းဆောင်ကြီးတွေเนาะနောက်ပြီးတော့มาဒီလိုတည်တာတွေပေါ့เนาะဒါတွေဆိုတာ RC2 တစ်ခုထဲมาပဲရှင်တန်တာလေ
အခုတက်နေတဲ့ဒီမောင်လေးတွေညီမလေးတွေကျောင်းသူကျောင်းသားအစ်စ်တွေအတွက်မတို့လိုဒီကျောင်းသူဟောင်းတွေကဘယ်လိုမျိုးမှာကြားစကားပြောခြင်းလဲရှင
်ကလေးတွေကိုကျောင်းကောင်းကြီးมาတက်ခွင့်ရပြီတက်တူဆိုတာကြီးကိုသူတို့တကက်ထက်ထဲဝင်ဝင်ပေါ့เนาะရှိတဲ့အချိန်မှာစာစူးစားကြပါပညာတတ်ကြီးတွေဖြစ်အောင်စူးစားပါဘာဆိုအမတို့ကြားရတာပေါ့เนาะတခြားကျောင်းတွေမှာဆိုလို့ရှင်ပညာကောင်းကောင်းမတင်မဲနဲ့ထိုင်းရတောက်နေတာတို့ဘာလို့အဆုံးပေါ့ညီမလေးရဲ့ကြားတာပေါ့ဒါမျိုးတွေလောက်ကြပါနဲ့အခွင့်အရေးရတော့အခွင့်အရေးကိုရအောင်ယူပါအ
ခုဆိုမှဒီထဲဝင်လာရဲ့အမားတို့ဆရာကြီးဥကောင်းညောသူ treatment ကသူကအမြင်နဲ့ပြောနေတာအရင်အေးချမ်းတယ်ပေါ့ဆရာကြီးကိုမြင်လိုက်တာနဲ့အမမြင်ရည်လေတယ်ပေါ့အဲ့လိုမျိုးပေါ့ဟိုဆရာတွေကိုပေါ့အမားတို့ခစ်တုံးကတော့အရင်ကတော့ဝထားတယ်ဒီခစ်မှလည်းမထားဘူးလို့မပြောလို့ထားကြစေချင်တာပေါ့နော်အဲ့လိုမျိုးရေးလေးဝါလေးပျော်ဖို့ပါဖို့ထဲပေါ့နော်ဟိုဒီအငွေအသက်ကြီးတက္ကသိုလ်အငွေအသက်ကြီးကိုတကယ်ကိုဒီ RC2 ကရှူရှာရတာတက္ကသိုလ်နဲ့ကိုတူတာလေအဲ့လိုမျိုးလေးမှာသူတို့နေရတယ်အဲ့ဒီတော့ကြောင့်သူတို့အတွက်ကလုံးဝကိုဟိုဘယ်လိုခေါ်မလဲဟိုပြည့်ပြည့်ဝဝတန်ဖိုးရှိသွားပြီတက္ကသိုလ်ကျောင်းသားကျောင်းသူနဲ့တူသွားပြီအဲ့တော့ဒီခက်ထပ်ပြီးတော့ပေါ့နော်စာကိုလည်းစူးစမ်းစေခြင်းနဲ့အဲပြီးတော့ဒီဆရာဆရာမတွေကိုလည်းလေးစားကာရဝထားစေခြင်းနဲ့ပေါ့
1989ခုနှစ်မှာစပြီးတော့ဒေသကောလိပ်နှစ်အဖြစ်နဲ့ဖွင့်ခဲ့တဲ့ဒီကျောင်းကြီးကို1988ခုနှစ်မှာရန်ကုန်တက္ကသိုလ်လှိုင်းနေမြေလို့ပြောင်းလဲသတ်မှတ်ခဲ့ပါတယ်1988ခုနှစ်မှာကျောင်းသားတွေဥဆောင်တဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုစခဲ့ပြီးတဲ့နောက်ပိုင်းကျောင်းသားတွေစုစည်းမိမှာစုဝေးဆန္ဒပြမှာကိုစိုးရိမ်တဲ့အတွက်တက္ကသိုလ်တွေကိုနှစ်နှစ်ကျော်ပိတ်ခဲ့ပါတယ်1992ခုနှစ်မှာပြန်ဖွင့်ခဲ့ပေမဲ့1996ခုနှစ်ကျောင်းသားလှုပ်ရှားမှုတွေကြောင့်ဒီဇင်ဘာလမှာရန်ကုန်တက္ကသိုလ်ကျောင်းတွေကိုပြန်ပိတ်ခဲ့ပါတယ်အဲ့ထဲကဆလို့ RC2 ရဲ့လို့လူသိများတဲ့လှိုင်းနေမြေမှာဝိဇ္ဇာတိတ်ပံဘွဲကြိုကျောင်းသူကျောင်းသားတွေကျောင်းတက်ခွင့်မရတော့တာဖြစ်ပါတယ်အခုလိုမျိုးနှစ်ပေါင်းများစွာကြာမှလှိုင်းနေမြေမှာနေရာဒေသစုံကပထမနှစ်ကျောင်းသူကျောင်းသားတွေအတွက်စာသင်ခန်းတွေပြန်ဖွင့်ပေးတာနဲ့ပတ်သက်လို့ရန်ကုန်တက္ကသိုလ်ပါမောက်ခချုပ်ဒေါက်တာဖိုးကောင်းကအခုလိုရှင်းပြပါရယ
်ဒါ2019ခုနှစ် second session မှာပညာသင်နှစ်မှာကျောင်းသားဦးရေဟိုတော်တော်လေးကိုများလာတော့ရန်ကုန်တက္ကသိုလ်ပင်မဒီတဲမှာကျွန်တော်ကဟိုစာသင်ခန်းအခက်အခဲကြီးအဆောင်နေဦးကျောင်းသားတွေအတွက်အဆောင်ပြေဖို့အခက်အခဲနေတွေ့လာပါ။အဲဒါဆိုကျွန်တော်ရန်ကုန်တက္ကသိုလ်ကအခုချိန်မှာဆိုရင်ဟိုဘာလဲဆိုကျွန်တော်ကဘွဲ့ဂျူတင်တန်းနေရှိတယ်လို့ဘွဲ့လွန်တင်တန်းပေါ့။ဘွဲ့လွန်တင်တန်းဆိုတော့မဟာရုပါရဂူရုအတိရှိပါတယ်။အဲဒါကျောင်းသားဦးရေကတော်တော်လေးကို6000ကျော်9000နီးပါးဖြစ်နေပါတယ်။အဲဒါဒီမှာဒီကျောင်းဒီစာသင်ခန်းအခက်အခဲနောက်ကျောင်းဆောင်အခက်အခဲတွေရှိလာပါတယ်။ဒီအတွက်ကြောင့်ရန်ကုန်တက္ကသိုလ်ဒီလှိုင်းနေမြေပေါ့เนาะအခုပြန်လဲဖွင့်လက်တဲ့လှိုင်းနေမြေမှာကျွန်တော်အမျိုးသား400အမျိုးသမီး400စတဲ့အဆောင်2000ကိုကျွန်တော်စောက်ထားပါတယ်ကျွန်တော်နာမည်ကမြန်400နဲ့ ကေတုမတိဆောင်ဆိုပြီးတော့ဖြစ်ပါတယ်အဲ့တော့အဆောင်အနေနဲ့လည်းဒါအတိတ်တွေပါအဆောင်အခုစာလည်းတော်ကြီးတဲ့များတဲ့အဆောင်တွေဖြစ်ပါတယ်အဲ့တော့နောက်ဒီအဆောင်အနေနဲ့လိုက်လောနေတွေဖြစ်အောင်သွားလာလွယ်ကူတဲ့ဒါစာသင်ခန်းတွေလည်းဒီရန်ကုန်တက္ကသိုလ်လိုင်းနေတွေမှာရှိပါတယ်အဲ့တော့တောင်းမလို့ရန်ကုန်တက္ကသိုလ်လိုင်းနေတွေမှာပြန်လည်ဖွင့်လေရ
ဒီရန်ကုန်တိုင်းထဲမှာဆိုလို့ရှိရင်အာဝိဇာတက္ကသိုလ်တက္ကသိုလ်တောင်းသားတွေအတွက်ကတကုံတက္ကသိုလ်ရှိမယ်အရှေ့ပိုင်းတက္ကသိုလ်ရှိရအနောက်ပိုင်းတက္ကသိုလ်ရှိရပေါ့လေဆိုတော့အခုနှိုင်းတဲ့မြေမှာတက်ခွင့်ရတဲ့တောင်းသူတောင်းသားတွေကြတော့ဆရာတို့ဘလို့ရွေးချယ်ပါလဲအခုအဲ့ဒီမှာဘယ်နှစ်ယောက်လောက်တက်နေပါလဲရှင
်ဘာသာရအနေနဲ့ဆို21ခုအဲဒီနှစ်မှာငကူကရှိတာ21ခုဒီနှစ်မှာ3ခုတိုးလာပါတယ်3ခုဆိုတာဘာလဲဆိုလို့ရှိရင်ဟုတ် microbiology ရယ် biochemistry ရယ်နောက် environmental study ဆိုပြီးတိုးလာပါအဲ့တော့အဲ့လိုတိုးလာတော့ပါတွက်လိုက်လို့ရင်ကျောင်းသားပေါင်း1400ကျော်1500နီးပါးရှိပ
ါလိုင်းနဲ့နေပြရဆိုလို့ရှိရင်ပိတ်ထားတာအနည်း20လောက်ကြာပါပြီဆိုတော့အခုလိုမျိုးဆရာတို့ဒီကျောင်းကန်းတွေပြန်ပြီးတော့ကျောင်းသားတွေပြန်တက်နိုင်မှုပြင်ဆင်တဲ့အခါမှာရောဘယ်လိုမျိုးစိန်ခေါ်မှုတွေတွေ့ရလဲအထူးသဖြင့်လက်တွေ့လုပ်ရတဲ့ဒီ lab တွေပါတွေဆိုရင်တော့အလောလောဆယ်အဲ့မှာမရှိသေးဘူးလို့လည်းသိရပါတယ်ဒါပေမဲ့စာသင်ခန်းတွေပြင်ဆင်တဲ့အခါမှာဆရာတို့အနေနဲ့ဘယ်လိုမျိုးစိန်ခေါ်မှုတွေဖြတ်တန်းရပါလဲရှင
်ဟုတ်ဟိုပါစိန်ခေါ်မှုကတော့မရှိသို့တော်လည်းအခုကတော့ဒီကျွန်တော်တို့ကဒီစာသင်ခန်းတွေကအရင်ကစာသင်ခန်းတွေနဲ့မတူတော့ဘူးအခုကကျွန်တော်တို့ projector ပေါ့ multimedia ဒီ PC equipment တွေတက်ပြရတယ်အဲ့တော့စာသင်ခန်းတိုင်းမှာလည်း projector theater တွေမှာ projector တွေအပြည့်အစုံရှိပါပြီဒီစာသင်ခန်းတွေမှာလည်း projector ဒီတက်ဆင်မှုအစီအစဉ်ရှိပါတယ်တကုံတက္ကသိုလ်တို့ဒီတခြားတက္ကသိုလ်နဲ့ကိုရတဲ့အချက်ကရန်ကုန်တက္ကသိုလ်ဝင်လာတဲ့ကျောင်းသားတွေကဘာသာရပ်မှာလည်းစိတ်ပါဝင်စားပြီးတော့နော်ဘာသာရပ်မှာစိတ်ဝင်အောင်သင်စားပြီးသူတို့ရဲ့အခြေခံပညာဒီအထက်တန်းဆောင်ပွဲမှာလည်းအဲထူးချွန်တဲ့အကြောင်းသားတွေဖြစ်ပါတယ်အဲတော့ထူးချွန်တဲ့အကြောင်းသားတွေအပြင်စိတ်ဝင်စားတဲ့အကြောင်းသားတွေကိုကျွန်တော်တို့ကဒါဟိုထူးချွန်အောင်လုပ်ပေးရမှာပေါ့နော်
အဲ့လိုမျိုးဆရာပြောသလိုပေါ့နော်ဒီအကြောင်းသားတွေပို့ပြီးတော့ဒီထူးချွန်အောင်လုပ်တဲ့အခါမှာဒီသင်ထောက်ကူတွေလိုအပ်ချက်တွေနောက်တစ်ခါဒီဆရာမတွေရဲ့ပံ့ပိုးမှုတွေကိုရောဆရာတို့အနေနဲ့ဘယ်လိုမျိုးပြင်ဆင်ထားပါလဲဆရာ
ကနဆရာမတွေအနေနဲ့ကလည်းဆရာမတွေကိုဒါနိုင်ငံတကာတင်ယိုးတွေနဲ့เนาะတင်ယိုးခုနဘာသာရပ်သုံးခုမှလည်းဒါနိုင်ငံတကာအသစ်မှလည်းနိုင်ငံတကာတင်ယိုးတွေနဲ့ကိုက်ညီအောင်တင်ပါတယ်ဆရာမတွေလည်းအရေးသွေးမြင့်မှုနိုင်ငံသားတွေလည်းလွတ်ပါတယ်နောက်နိုင်ငံသားဒီနိုင်ငံတကာတင်ယိုးညွှန်းနှမ်းအနေနဲ့လေ့လာစီပါတယ်ဟိုလက်တွေ့လိုရတဲ့ဟိုပစ္စည်းတွေเนี่ยကြာအခုရန်ကုန်တက္ကသိုလ်မှာပဲဒီပင်မမှာပဲဒီ first ပထမနှစ်ဝက်မှာကျွန်တော်လုပ်ဖို့စီစဉ်ပါပါတယ
်ဟိုမနေ့ကလည်းဒီရောက်ခဲ့ပါတယ် RC2 ဆိုင်နယ်မြေကိုဆိုတော့တချို့ကျောင်းစာသင်ခန်းတွေကတော့ပြန်မဖွင့်သေးဘူးပေါ့လေဆိုတော့အဲ့ဒီစာသင်ခန်းတွေကိုအရင်တော့ဒီ1996ခုနှစ်ဒီကျောင်းကြီးတက္ကသိုလ်ကျောင်းအင်းတဲ့မပိတ်ခင်အချိန်တုန်းကလိုမျိုးပြန်ဖြစ်အောင်ဆရာတို့နောက်လုပ်ဖို့အစီအစဉ်ရှိပါလား
ရှိပါတယ်ကျွန်တော်ကဒီဒုတိယနှစ်ဝက်အမီမှာလုပ်မှာဒုတိယနှစ်ဝက်အမီမှာခုနကျွန်တော်ပြောလိုပဲအရင်အလိုဖြစ်မဲ့အပြင်ခုနခင်မီရဲ့တကွဲကန်းနေခင်မီရဲ့စာသင်ကန်းနေပေါ့ခင်မီစာသင်ကန်းဆိုတာဟိုအရင်ကစာသင်ကန်းနဲ့ဟိုမတူဘူးအရင်ကတော့ကြောက်တဲ့မုန်းနဲ့မြည်ပြီးဘောเนาะအခုတော့ white board တွေခုန projector တွေနဲ့ခုန power ဆရာမတွေကဒီ presentation တွေကိုလည်းသူတို့ရဲ့လေ့လာမှုဟိုပူချချက်တွေကိုလည်းကျွန်တော်တို့ကဒီ PowerPoint presentation တွေလုံးနိုင်အောင် video ဟို slide တွေနဲ့ထိုးနိုင်အောင်ကျွန်တော် projector တွေလည်းအကုန်ဆင်မှာဖြစ်ပါတ
ယ်။ရန်ကုန်တက္ကသိုလ်လှိုင်းနယ်မြေကိုပြန်ဖွင့်ပေးနိုင်ခဲ့တဲ့အတွက်လှိုင်းနယ်မြေမှာတက်ခဲ့တဲ့ကျောင်းသားဟောင်းတယောက်အနေနဲ့ဂုဏ်ယူရဲလို့လည်းရန်ကုန်တက္ကသိုလ်ပါမောက္ခချုပ်ဒေါက်တာဖိုးကောင်းကပြောပါတယ်။ရန်ကုန်တက္ကသိုလ်လှိုင်းနယ်မြေမှာအခုလိုဘွဲ့ကြိုကျောင်းသားကျောင်းသူတွေကျောင်းတက်ခွင့်မရခဲ့တဲ့အချိန်တွေတုန်းကတော့ကျောင်းဝင်းထဲမှာရှိတဲ့တချို့ကျောင်းဆောင်တွေကိုရန်ကုန်ပညာရေးတက္ကသိုလ်လေ့ကျင့်ရေးအထက်တန်းကျောင်း PTC ရဲ့သူငယ်တန်းကနေ9ရက်အထိအတန်းတွေကို2009ခုနှစ်ကနေ2018ခုနှစ်နိုဝင်ဘာလအထိဖွင့်လှစ်ခဲ့တာဖြစ်ပါတယ
20ကျော်ပိတ်ထားခဲ့တဲ့ရန်ကုန်တက္ကသိုလ်လိုင်းနယ်မြေရဲ့ကျောင်းဆောင်တချို့ကိုပြန်ဖွင့်လိုက်တဲ့အကြောင်းမဆူမြတ်မောင်ကတင်ပြသွားတာပါရှင်။ VO American အသံရဲ့တင်းငွေနဲ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နဲ့တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဒီဇင်ဘာလ24ရက်သတင်းကနေညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ Christmas အထူးအစီအစဉ်ဖြစ် Billboard ရဲ့အကောင်ဆုံးဒေသပြန်မှာထိတ်ဆုံးရောက်နေတဲ့ Christmas တချင်းတွေကိုမအေးတနာကျော်ကစူးစီးတင်ဆက်တော့ဖို့လဲရှိပါတယ်။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုထုတ်လွှင့်မပေးခင်နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးထုတ်လွှင့်ချင်ပါတယ်။ American ပြည်ထောင်စုမှာပြဋ္ဌာန်းထားတဲ့အခြေခံဥပဒေရဲ့ပထမအကြိမ်ပြင်ဆင်ချက်အရ American နိုင်ငံတွင်းက Korean ဖျားကြောင်းမှာပဲဖြစ်ဖြစ်ဗလီထဲမှာပဲဖြစ်ဖြစ်ဘလို့အဆောက်အုံမျိုးမှမဆိုလူတွေကိုတန်းတူဖို့ပြုဆူတောင်းခွင့်ပေးထားပါတယ်။ American ပြည်ထောင်စုက Syracuse မြို့ကလေးမှာတော့ Korean ဖျားရှိကိုကြောင်းကြီးတစ်ခုကခုတော့ Muslim တွေအတွက်အရေးပါတဲ့ဗလီတစ်ခုဖြစ်လာပါတယ်။ဒီအကြောင်းစာပါရှာကမ်ပေးပို့ထားတဲ့သတင်းကိုဆက်လက်နားဆင်ပါရှင်။နယူးယောက်ပြည်နယ်ဆာရာကုစ်မြို့ကအိုနီဂဲရီခေါင်းမိုးချုံအမြင့်ကြီးတွေနဲ့ဆက်လုပ်ထားတဲ့ခရစ်ယာန်ဖျားရှိခိုးကျောင်းကိုခုတော့မာဂျစ်အီဆာအီဘရန်မာရီယမ်ဒါမမဟုတ်ဂျေဆပ်နဲ့မေရီတို့ရဲ့ဗလီဆိုပြီးတော့ခေါ်နေကြပါပြီ။လွန်ခဲ့တဲ့၄နှစ်တုန်းကတော့ဒီအဆောက်အုံကြီးကိုမြင့်မြတ်တဲ့ထရီနီတီဖျားကျောင်းဖြစ်တာသိထားကြတာပါ။အဆောက်အုံတွင်မိုင်းကတစ်သားပြားတစ်ခုပေါ်မှာတော့ကိုရမ်ကျန်းစာပိုက်တစ်ခုဖြစ်တဲ့ဘလို့အပြစ်ရှိတဲ့လူပဲဖြစ်ဖြစ်အားလုံးကိုအလားရှိမြက်ကခွင်လွတ်ပါလိမ့်မယ်ဆိုပြီးတော့ရေးထိုးထားပါတယ်။ဒေသခံယူဆပ်ဆလိုကအခုလိုပြောပါတယ
်။ I always say that these walls were waiting to hear the call for 100 years.
ကိုရမ်ကျန်းစာကိုကြားရဖို့နှစ်ပေါင်းရာနဲ့ကြီးပြီးတော့စောင့်စားနေခဲ့တယ်ဆိုတာကျွန်တော်အမြဲပြောပါတယ်။အစပိုင်းကလေးကအဲ့ဒီအာယုံတွေကိုကျွန်တော်ရနိုင်ခဲ့တာပါ။
ဟော်ရီခရီးယန်ဖျားကြောင့်ကိုပလီတစ်ခုအဖြစ်ပြောင်းလဲတဲ့နေရာမှာအစပိုင်းကလေးကသူ့ပါဝင်ခဲ့ပါတယ်။ဖျားဖို့ပြဖို့ဆော်ဩကြတဲ့အာဇန်ပေးတဲ့အခါတိုင်း church ထဲမှာပဲ့တင်တာတွေကြားနေရတာဟာအစပိုင်းမှာတော့ထူဆန်းနေတယ်လို့သူကပြောပါတယ
်။ There are some people who are very angry and upset. People who are
ချို့ကတိတ်ဆိတ်ဆူဒေါသဖြစ်ကြပါတယ်။ဘယ်တော့မှစိတ်ဆူဒေါသထွက်တာမတွေ့ခဲ့ဘူးတဲ့လူတွေလည်းကျွန်တော်ကိုပုဂ္ဂိုလ်ရေးအရာစိတ်ဆူလာကြပါတယ်။ရွှေပြောင်းချေချသူတွေကြားမှာ American ဖြစ်တဲ့ကျွန်တော်ကိုရှေ့ထွက်ခိုင်းကြပါတယ်။
20ရာစုအစောပိုင်းမှာဆောက်ထားတဲ့ဒီဖျားကျောင်းကြီးဟာလူကြီးတိုးပွားလာတဲ့ဂျာမန်နဲ့အီတလီယန်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုခရီးယန်ဘာသာဝင်အဖြစ်သွတ်သွင်းပေးတာလက်ချက်ပေးတာနဲ့တည်ဆုံသွားသူတွေကိုမြုံနှံပေးတဲ့နေရာဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းဒီမြို့ကပင်စင်စားတွေဆင်ခြေဖုံးအရက်ဖက်ကိုပြောင်းရွှေ့သွားကြသလိုနောက်ထပ်ရောက်လာတဲ့မွတ်စလင်အများစုပါတဲ့ရွှေ့ပြောင်းအခြေချသူတွေနဲ့ဒုက္ခသည်တွေကြောင့် Trinity ဖျားကျောင်းမှာလည်းအပြောင်းလဲတွေဖြစ်လာရပါတယ်။
We broke bread with many different groups and eventually
ကျွန်တော်တို့ရဲ့စားတောက်တွေကိုတခြားအတိုင်းဝန်းကလူတွေနဲ့ဝေမျှစားတောက်ကြပါတယ်။ဒီ church ကြီးပလီတစ်ခုဖြစ်လာတာကိုသူတို့လည်းအေးဆေးဆေးပဲသဘောတူလက်ခံကြပါတယ
်။2010မှာတော့ Syracuse မြို့ Roman Catholic ဂိုင်းကဒီ church ကိုပြန်လည်စီမံခန့်ခွဲဖို့ဆိုပြီးတော့ပိတ်ထားလိုက်တာပါ။ဒီနေရာကိုပါဆိုင်ဖွင့်ဖို့ပိုက်ဆံသုံးစားပေးခြင်းနဲ့သူတွေရှိပေမဲ့ဖျားရဲ့အိမ်တော်မှာဆုတောင်းဝတ်ပြုခွင့်ဆက်ရှိနေစေဖို့ဆိုပြီးတော့မွတ်စလင်အုပ်စုတစ်ခုကိုရာအတော်နဲ့တဲ့ငွေနဲ့ရောင်းချပေးလိုက်တာပါ။ဒီနောက်မှာတော့အဆောက်အုံပြန်လဲမွန်မှန်ရေးစတင်ပါတယ်။ဖခင်ကျောင်းထံကတစ်သားတွေကိုကြံခင်းတဲ့နေရာမှာအုံပြလိုက်သလိုနေရာတွေပေါ်မှာထောင်းတဲ့ချီတဲ့လက်ဝါကတိုင်ပုံစံတွေကိုလည်းပုံစံပြောင်းတာဒါမှမဟုတ်အဲ့ဒီပေါ်မှာဆေးတွေနဲ့ပြန်ပြီးတော့တုပ်ပြီးဖုံးအုပ်လိုက်ပါတယ်။ဖခင်ကျောင်းခမိုးထဲကလက်ဝါကတိုင်ပုံတွေကိုတော့ဖယ်ရှားပြီးအဆောက်အုံရဲ့အဖိုးတန်အမတ်ကြီးတွေဖြစ်ထိန်းသိမ်းထားပါတယ်။တီပလီကတော့တခြားပလီတွေနဲ့ကွဲပြားနေပါတယ်။ဒီနေရာမှာအမျိုးသားအမျိုးသမီးအတွက်ဆိုပြီးတည်တံ့ခွဲထားပေးတဲ့အခန်းတွေမရှိသလိုတာဝန်ပေးအပ်ထားတဲ့အီမန်ဘာသာရေးဆရာဒါမှမဟုတ်ဥဆောင်ဆူတောင်းဖို့ပြုပေးမဲ့သူလည်းမရှိသေးပါဘူး။အကြောင်းကတော့တီပလီကိုလူတိုင်းပိုင်ဆိုင်သလိုဘသူမဆိုဥဆောင်ဖို့ပြုဆူတောင်းနိုင်အောင်ရည်ရွယ်ထားတာပါ။အာဖဂန်နစ္စတန်ကအသက်16နှစ်အရွယ်ဆာဂျတ်စီမီယာကတော့
I was practice with myself and
people in the mosque encouraged
azan pe da ko chuno ba da chuno le jin tha da ba so li ga lu re ga chuno ko azan pe bo pyo ja de kha a yin song yan ne ne law sa lou ji ba de
nai ngan ato mya mya ga yauk la de dukkha te re le tibli ini na ma ni ja ba de da ba me le ti ni ha muslim re atwa da mho pe lu ru atai wan atwa niya tuk le phit ba de North Side Center ga Makkas ka akhu lo pyo ba de
so they really do see themselves as serving the entire neighborhood from a food pantry open to all
ya lu ti ya long twa thulo lut lut pin ni da ba thulo si ya sa taw twi ko le bdu ko mu so we mya pi ba de da chaung le di yak kwet the ga muslim ni thulo ya tan wan da ma ka be lu ru ti ya long twa lut kain pi yin ya da chaung thulo ga ta khe ko me swi kaung ni le phit ba de
tadin thana ri ye tin mya chet twi ma a the myin lwe ma sia ri phit nai ne twa myin da mya cha da mya a ya a long ko ma yong bo Yusuf Solu ga pyo ba de အမေရိကန်ပြည်ထောင်စုဆိုတာမတူကွဲပြားမှုတွေနဲ့ဘသူကမဆိုအဘာတရားလက်ခံကြိုဆိုတဲ့လူတွေနဲ့ပြည်နေတဲ့အတိုင်းမျိုးဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်။ VOA မြန်မာပိုင်းကနေတနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်။ရှမ်းပြည်နယ်ကအကျိုးနိုင်ငံရေးဆွေးနွေးပွဲတွေကိုတက်မတော်ကတားမြစ်လို့ဘာအကျိုးဆက်တွေဖြစ်လာနိုင်မလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရယ်။မတ်အင်ဂျင်နိုင်ငံကကိုညီတင်ဆက်ထားပါရယ်ရှင
်။ပြီးခဲ့တဲ့နိုဝင်ဘာ29ရက်နေ့ကဒေါန်ဆန်းစုကြည်ကိုယ်တိုင်တက်ရောက်တဲ့နိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်အကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး GICM ကိုနေပြည်တော်မှာကျင်းပခဲ့ပါရယ်။အစည်းအဝေးမှာငကူကရှမ်းလက်နက်ကင်တပ်ဖွဲ့နဲ့တပ်မတော်နှစ်ဖက်ညှိနှိုင်းမရဖြစ်နေတဲ့ရှမ်းလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုဒုံဆန်းစုကြည်ရဲ့ဂျားဝင်ညှိနှိုင်းမှုနဲ့လင်းခေးမျိုးနယ်မှာကျင်းပဖို့သဘောတူညီချက်တစ်ခုရခဲ့ကြပါတယ်။ဒီဇင်ဘာလလည်းရောက်တော့အဲ့ဒီသဘောတူညီချက်အရရှမ်းလက်နက်ကင် RCSS SSC အဖွဲ့ကဥဆောင်ပြီးမြို့နယ်အချို့မှာအကျိုးနိုင်ငံရေးဆွေးနွေးပွဲတွေလုပ်ပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းရှမ်းပြည်နယ်မြို့နယ်တချို့မှာလုပ်တဲ့အဲ့ဒီအကျိုးနိုင်ငံရေးဆွေးနွေးပွဲတွေကိုတမရောဘက်ကဒိုင်းရိုက်ဝင်ရောက်တားမြစ်တာတွေလုပ်ပါတယ်အခုအဲ့ဒီပြဿနာတွေမပြေလည်သေးပါဘူးလက်ရှိတမရောဘက်ကလုတ်ကဲ့ဆောင်ရွက်မှုတွေကြောင့်မြန်မာနိုင်ငံငြိမ်းချမ်းရေးရှေ့အလားအလာဘယ်လိုဖြစ်နိုင်တယ်လဲဆိုတာကုတ္တပဆွေးနွေးတင်ပြသွားပါမယ်
ဖြစ်စဉ်အချင်းကအခုလိုပါ JICM သဘောတူညီချက်အရဒီဇင်ဘာလ18ရက်နေ့ကပင်လုံမှာအကျိုးနိုင်ငံရေးဆွေးနွေးပွဲတစ်ခုလုပ်ပါတယ်အဲ့ဒီဆွေးနွေးပွဲကျင်းပရာကိုတမရောကအင်အား၄50လောက်အသုံးပြုပြီးစီဝေးပွဲမလုပ်ဖို့ပိတ်ပင်တားမြစ်ပါတယ်ဒီလိုနဲ့ဆွေးနွေးပွဲမလုပ်ဖြစ်ပါဘူး။အဲ့ဒီလိုနိုင်ငံရေးဆွေးနွေးပွဲလုပ်တာကိုတက်မတော်ဘက်ကတားမြစ်မှုဖြစ်ပြီးတဲ့နောက်ခရိုင်နဲ့မြို့နယ်အဆင့်တာဝန်ရှိသူတွေကဒါဟာအစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေသဘောတူညှိနှိုင်းပြီးမှလုပ်တာဖြစ်တဲ့အတွက်လုပ်ဖို့ခွင့်ပြုကြောင်းသူတို့အနေနဲ့ခွင့်ပြုထားပြီးသားဖြစ်ကြောင်းဒါကိုတက်မတော်ဘက်ကနားလည်မှုလွဲတာဖြစ်နိုင်ကြောင်းပြောဆိုခဲ့ကြပါတယ်။ဒီလိုနဲ့သက်ဆိုင်ရာခရိုင်မြို့နယ်အုပ်ချုပ်ရေးမှူးတွေရဲ့ခွင့်ပြုချက်နဲ့ဒီဇင်ဘာလ21ရက်နေ့ပင်လုံမှာအကျိုးနိုင်ငံရေးဆွေးနွေးပွဲလုပ်ဖို့ဒုတိယအကြိမ်ပြန်စူးစမ်းကြပြန်ပါတယ်။ဒါပေမဲ့မျှော်လင့်မထားဘဲတက်မတော်ဘက်ကလာရောက်တားမြစ်ပိတ်ပင်တာခံလိုက်ရပြန်ပါတယ်။အဲ့ဒီလိုအကျိုးနိုင်ငံရေးဆွေးနွေးပွဲပိတ်ပင်ခံရဖို့ဗီဒီယိုဖိုင်နေလဲလူမှုကွန်ရက်မှာပြန့်နှံ့လာခဲ့လို့ပြည်ရင်းပြည်ပအားလုံးသိကြရတဲ့အခြေအနေရောက်သွားခဲ့ပါတယ်။ဗီဒီယိုဖိုင်မှာမြင်ရတာတွေကအချို့နိုင်ငံရေးဆွေးနွေးပွဲလုပ်မဲ့သူတွေကလာပြီးတားတဲ့တက်မတော်အရာရှိကိုဒီဆွေးနွေးပွဲဘလို့ဖြစ်ပေါ်လာတဲ့အကြောင်းတက်မတော်ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကပါခွင့်ပြုထားတဲ့အကြောင်းစတာတွေရှင်းပြကြပါတယ်။လာရောက်တားမြစ်တဲ့တက်မတော်အရာရှိကတော့အထက်အမိတ်အရာဆိုတာကလွဲပြီးဘာမှပြန်ရှင်းပြနိုင်တာမတွေ့ရပါဘူး။ဒီလိုနဲ့ရှမ်းလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးအတွက်ကြိုတင်ပြင်ဆင်တဲ့အကျိုးဆွေးနွေးပွဲတွေကတာချီလိတ်လာရှိုးနဲ့နန်းဆန်မြို့နယ်တွေမှာလုပ်တဲ့ဆွေးနွေးပွဲတွေလည်းပင်လုံမှာညီးတူတက်မတော်ရဲ့တားမြစ်တာခံကြရပါတယ်
။တကယ်တော့ရှမ်းလူမျိုးအလိုက်နိုင်ငံရေးဆွေးနွေးပွဲကြီးဆိုတာဟာအလွန်ကြီးကျယ်တဲ့ပွဲကြီးပါ။2018ခုနှစ်နှစ်ဆမ်းမှာကျင်းပမယ်လို့ရည်ရွယ်ထားတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့တတိယအကြိမ်မြောက်27ရာစုပင်လုံညီလာခံကြီးမှာရှမ်းတိုင်းသားတွေကိုကိုစားပြုပြီးတင်သွင်းမဲ့နိုင်ငံရေးဆိုင်ရာသဘောထားအတွက်ကျင်းပတဲ့နိုင်ငံရေးဆွေးနွေးပွဲကြီးပါဒီလိုဆွေးနွေးပွဲကြီးအတွက်ပြည်သူလူထုရဲ့တကယ့်အသံစုံစုံလင်လင်ပါရလျောင်အကျိုးဆွေးနွေးပွဲတွေလုပ်ရတာကလည်းဓမ္မတာပါပဲဒါဟုတ်တမတော်ဘက်ကဘာကြောင့်ဘာရွေချက်နဲ့လာပြီးတားမြစ်ရတယ်လဲဆိုတာကလည်းစဉ်းစားခက်စီပါတယ်အဲ့ဒီပြဿနာပေါ်လက်ရှိပြည်သူတွေဝေဖန်နေကြတာကလင်းခေတာချီလိတ်လာရှိုးနဲ့နန်းဆန်မျိုးတွေဟာစစ်အုပ်ချုပ်ရေးကြီးညာထားတဲ့တမတော်ကအုပ်ချုပ်နေတဲ့မျိုးတွေမဟုတ်ဘူး။ဒါကြောင့်အဲ့ဒီမျိုးတွေမှာလူလူစီဝေးပွဲ၊စုဝေးပွဲ၊ဆန္ဒပြပွဲ နိုင်ငံရေးဆွေးနွေးပွဲတခုခုလုပ်တာဟာဥပဒေနဲ့မညီဘူးခွင့်မပြုနိုင်ဘူးဆိုရင်တားမြစ်ရမှာအရေးယူကင်တွယ်ရမှာကအုတ်ချုပ်ရေးပိုင်းနဲ့ရဲတပ်ဖွဲ့ရဲ့တာဝန်ပဲဖြစ်တယ်တကယ်လို့တပ်မတော်ဘက်ကတားမြစ်စေခြင်းနဲ့ဆိုရင်လည်းသက်ဆိုင်ရာအုတ်ချုပ်ရေးပိုင်းကိုအကြောင်းကြားသင့်တယ်ဆိုပြီးဖြစ်ပါတယ
်ဒီအတွက်လည်းမခက်ခဲပါဘူးအုတ်ချုပ်ရေးနဲ့ရဲတပ်ဖွဲ့ကိုထိန်းချုပ်ထားတာဟာတက်မတော်ကာဝေးဦးစည်းချုပ်ကခန့်အပ်ထားတဲ့ပြည်ထရေးဝန်ကြီးပါအခုရှမ်းပြည်နယ်ပင်လုံကရှမ်းတိုင်းရင်းသားတွေရဲ့အကျိုးနိုင်ငံရေးဆွေးနွေးပွဲကိုတက်မတော်ဘက်ကလက်နက်အပြည့်အစုံနဲ့တွားပြီးတားမြစ်တာကတော့အတော်လေးကိုအယုတ်ဆိုးအကြီးတန်းစေပါတယ်အခြားတစ်ဖက်ကကြည့်ပြန်ရင်လည်းမြန်မာနိုင်ငံဟာရွေးကောက်ပွဲကျင်းပပြီးဒီမိုကရေစီနိုင်ငံကိုအသွင်ကူးပြောင်းနေတဲ့နိုင်ငံတစ်နိုင်ငံပါတက်မတော်ဟာတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာပါဝင်နေပါတယ်ဆိုပြီးပြောဆိုနေတဲ့ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ပြောစကားနဲ့လည်းဖြောင့်ဖြောင့်ကြီးစန့်ကျင်နေတဲ့လှုပ်ရက်မျိုးဖြစ်နေပါတယ်။တက်မတော်ရဲ့အဲ့ဒီလှုပ်ရက်နဲ့ပတ်သက်ပြီးတိုက်ရိုက်အကျိုးသက်ရောက်မှုရှိစေတာက NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့အပေါ်မှာဖြစ်ပါတယ်။ပြီးခဲ့တဲ့ဒုတိယအချိန်27ရာစုပင်လုံညီလာခံမှာကတည်းကအပြည့်ရဲ့လက်နက်ကိုင်တိုင်းသားအဖွဲ့ခေါင်းဆောင်တွေဟာတက်မတော်ဘက်ကိုဒန်းတူရီတူညှိနှိုင်းလိုစိတ်နဲတယ်ဆိုပြီးဝေဖန်မှုတွေရှိနေပြီးသားပါငြိမ်းချမ်းရေးတိစောက်တယ်ဆိုတာဟာအပြန်အလှန်စိတ်ရှည်လက်ရှည်နဲ့ဆွေးနွေးသဘောတူညီချက်ရအောင်ညှိနှိုင်းရတဲ့ဖြစ်စဉ်မျိုးဖြစ်ပါတယ်ဆိုပြီးထောက်ပြခဲ့ကြပါသေးတယ်အခုမြို့ပေါ်နိုင်ငံရေးဆွေးနွေးပွဲကျင်းပတာကိုတက်မတော်ဘက်ကဝင်းရောက်တားမြစ်လိုက်တာကိုဘဲအဖွဲ့အစည်းကမှအကောင်းမြင်မဲ့ပုံတော့မရှိပါနောက်တစ်ချက်ကအပြည့်ရဲ့လက်မှတ်ထိုးမယ်လို့တာဆူနေတဲ့မွန်ပြစ်တစ်ပါတီ KNY လက်နက်ကိုင် KNPP နဲ့ UNFC အဖွဲ့ဝင်တွေပါသူတို့တွေ NCA စာချုပ်မှာလက်မှတ်ထိုးလာရေးလက်ရှိရှမ်းပြည်နယ်ကတက်မတော်ရဲ့လှုပ်ရက်ကအထောက်အကူမဖြစ်မှတေချာပါတယ်အလားတူပါပဲတပ်ပေါင်းစုဖွဲ့ပြီးတပ်ပေါင်းစုနဲ့ပဲဆွေးနွေးမယ်ဆိုတဲ့ဝါတက်ဖွဲ့KIA ကချင်လက်နက်ကိုင်နဲ့အခြားတပ်ဖွဲ့တွေကလည်းတက်မတော်ရဲ့အခုလှုပ်ရက်ကိုစောင့်ကြည့်နေကြမှာအသေးချပါဒီလှုပ်ရက်ဟာအဲ့ဒီလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့တက်မတော်ဟာငြိမ်းချမ်းရေးကိုတကယ်လိုလားပါတယ်တိုင်းရင်းသားဒန်းတူညီမျှရေးကိုလိုလားပါတယ်ဆိုတာယုံကြည်ဖို့ခက်ခဲစေပါလိမ့်မယ
်လက်ရှိတက်မတော်ရဲ့လှုပ်ရက်ဟာအဲ့ဒီရှမ်းပြည်နယ်ထဲမှာရှိတဲ့ရှမ်းတိုင်းသားတွေရဲ့သံသယဖြစ်မှုကိုလည်းခံရပါလိမ့်မယ်ရှမ်းတိုင်းသားတွေဟာအခြားသောဗမာအပါဝင်မြန်မာနိုင်ငံသားအားလုံးနီးတူဆရာနာရှင်စနစ်အောက်မှာနေခဲ့ရသူတွေဖြစ်ပြီးဆရာနာရှင်စနစ်ရဲ့ဆိုးရွားရက်စက်မှုဒဏ်ကိုခံခဲ့ရသူတွေဖြစ်ပါတယ်အခုတမ်မတော်ရဲ့လောရဟာသူတို့တွေအနေနဲ့ဆရာနာရှင်စနစ်တကယ်ပဲကုံဆုံးသွားပြီလားမြန်မာနိုင်ငံဟာတကယ်ပဲဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်မှာလားဆိုတာယုံမသံတရားဖြစ်နေကြမှာသိကြပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုမှအင်ဂျင်နိုင်ငံကကူညီတင်ဆက်သွားတာဖြစ်ပါတယ်။ VOA ကနေတင်းနှွေနေညဘက်အစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးသနာကျော်ရဲ့မြန်မာပြည်မပေးစာများကဏ္ဍနေရာမှာ Christmas အထူးအစီအစဉ်တစ်ခုကိုတင်ဆက်သွားမှာပါ။ Billboard အကောင်ဆုံးတေးသပ်ပြားမှာထိတ်ဆုံးရောက်နေတဲ့ Christmas သချင်တွေကိုစုစည်းပြီးတော့မအေးသနာကျော်ကအထူးအစီအစဉ်ဖြစ်နေတင်ဆက်ထားပါရရှင်။
မင်္ဂလာပါ Christmas အချိန်ခါသမယပါနော်ဒီဇင်ဘာလ25ရက်နေ့ဟာခရီးယန်ဘာသာဝင်တွေအတွက်နေရူးနေမြဖြစ်တဲ့ Christmas နေ့ဖြစ်ပါတယ်ဒါကြောင့်မလို့ပဲခရီးယန်ဘာသာဝင်တွေအများအပြားနေထိုင်တဲ့တိုင်းပြည်တွေမှာတော့ Christmas ပွဲတော်မရောက်ခင်တစ်လကျော်လောက်ထဲက Christmas ရာသီအတွက်အထူးဈေးနဲ့ရောင်းချပေးတာမျိုးလမ်းတွေပေါ်မှာ Christmas အမှတ်အသားအလှတစားတွေနောက်ပြီးတော့အရောင်းဆိုင်တွေကုန်တိုက်ကြီးတွေမှာ Christmas မီးတွေထွန်းကြအိမ်တွေမှာလည်း Christmas မီးတွေနဲ့တစားဆင်ကြ Christmas သချင်းတွေဖွင့်ကြနဲ့ချဲ့ရတဲ့ဒီရာတွေကြမှာအမတန်မှစိတ်ပျော်ရွှင်စရာကောင်းပါတယ်ခရီးယန်ဘာသာဝင်တွေအများစုနေထိုင်တာမဟုတ်တဲ့အာရှနိုင်ငံတွေမှာလည်းဒီလိုမျိုးရာသီတွေမှာဆိုရင်တော့ Christmas Day ချင်းတွေဖွင့်ပြီးတော့ Christmas ဆိုတာဘာသာရေးပွဲတော်တစ်ခုဆိုတာထက်အခုဆိုရင်ယဉ်ကျေးမှုပွဲတော်တစ်ခုအသွင်ကိုတော်တော်လေးကိုဆောင်လာတာတွေ့ရပါတယ် Christmas Entertainment Day ချင်းတွေကလည်းဘာသာရေးအတွက်ကြီးပဲမဟုတ်တော့ဘဲနဲ့အချစ်အလွမ်းပြီးတော့ထုံးနှင်းစင်လာဒလေးတချို့နဲ့ခစ်သက်ကိုထင်ဟပ်တဲ့သချင်းမျိုးတွေလည်းထွက်ပေါ်နေတာမျိုးပါဒီ Christmas တချင်းနေတယ်မှာတော့ Billboard ရဲ့ Holiday 100 Billboard ရဲ့ Christmas အတွက်အကောင်းဆုံးတေးတရားစင်မှာ Mariah Carey ဆိုတဲ့
All I want for Christmas is you. Christmas ma lo jin na min ti yaw ba we so de tchin ga number 1 chei ba de. Ko ran ye set ko ran ti so de ti tchin go Columbia Records de tan twin ga 1994 ko ne November la 1 ye ni ma phyan chi ya phit pyo tu ye Merry Christmas so de 40 nya studio de de pya de ga phit ba de. Ti tchin ga sa thwet the ya lu chai mya de pyo guitar we ban ye sia ri chi chu ja de tchin phit pyo de nit the de nit le po lo raw ma lu chai mya la aw myin la la twi ya ba de. ဒီသချင်းကိုတခြားအဆိုတွေအများကြီးလည်းပြန်ဆိုကြသလိုမရိုင်းကရီရဲ့မူရင်းတီဆိုမှုမဟုတ်တဲ့သချင်းတွေလည်းကြားကြရနိုင်ပါတယ်။ကမ္ဘာမှာဆက်ချောက်တန်းကျော်ရောင်းချရတဲ့ဒီသချင်းကမရိုင်းကရီရဲ့တကဘာလုံးအနှံ့ပြားကိုရောက်ပြီးတော့အယောင်ကောင်းဆုံးသချင်းလည်းဖြစ်ပြီးတော့ဒီသချင်းနဲ့ပတ်သက်လို့ဓာတ်ပြားရောင်းချမှုတွေပြီးဒီသချင်းကိုတခြားအသုံးပြုမှုတွေကြောင့်ဝင်ငွေတန်း60ကျော်ရောင်းရပြီးသွားပါ
ောင်းမြင်မှုနဲ့ပျော်ရွှင်မှုတွေကခရစ်မတ်ရဲ့တကယ်အနှစ်သာရကိုထင်ဟပြသနေတယ်လို့ပြောထားပါတယ်။ Mariah Carey သူဆိုတဲ့ All I Want for Christmas is You ဆိုတဲ့တချင်ကိုနားထောင်ကြည့်ကြရအောင်ပါနော
်။ I don't want a lot for Christmas.
1964ခုနှစ်ကထွက်တဲ့ All I Want for Christmas is You ဆိုတဲ့သတင်းကအခုနံပါတ်1နေရာမှာရှိတဲ့အချိန်မှာကွဲလွန်သူ Rock ဘီရင် Elvis Presley ရဲ့ Here Comes Santa Claus Right on Santa Claus Land ဆိုတဲ့သတင်းကလည်း Billboard အကောင်ဆုံး Christmas Day တရားစီးနှာမှာနံပါတ်60နေရာမှာရှိနေတာပါ
Here Comes Santa Claus Here Comes Santa Claus Right down Santa Claus Land Blitz and blitz and all his reindeer Pulling on a reinBells are ringing, children sing it all is merry and bright. Hang your stockings and say your prayers, 'cause Santa Claus comes tonight. Here comes Santa Claus, here comes Santa Claus, right down Santa Claus Lane. He's got a bag that's filled with toys for boys and girls again. Hear those sleigh bells jingle, jangle, what a beautiful sight.Jump in bed and cover up your head, 'cause Santa Claus comes tonight. Oh, here comes Santa Claus, a hiccup from Santa Claus, a ride down Santa Claus Lane. He doesn't care if you're rich or poor, he loves you just the same. Santa knows that we're God's children, that makes everything right. Fill your hearts with Christmas cheer, 'cause Santa Claus comes tonight. Santa Claus, here comes Santa Claus, right down Santa Claus Lane. He'll come around when the chimes ring out, it's Christmas morn again. Peace on earth will come to all if we just follow the light. Let's give thanks to the Lord above, 'cause Santa Claus comes tonight. 'Cause Santa Claus comes tonight.
American rapper DMX radio ဌာနတစ်ခုနဲ့ interview မှာမင်းမြန်သူနဲ့စကားထိုင်ပြောနေရင်းနဲ့လေလိုင်းပေါ်ကနေပြော Christmas သတင်းတစ်ပုဒ်ကိုသူ့ရဲ့မူဟန်နဲ့ဆက်ပြီးတော့လက်တန်းပြန်ပြီးတီဆိုပြသွားခဲ့တော့အဲ့ဒီသူတီဆိုနေတဲ့ video လေးက internet ပေါ်မှာပြန့်နှံ့ပြီးတော့ကြည့်ရှုသူတွေအများကိုများသွားခဲ့လို့ viral video တစ်ခုဖြစ်သွားခဲ့ပါတယ်နော်အခုတော့သူကအဲ့ဒီသတင်းကို Spotify online radio channel နဲ့တရားဝင်ပြန်ဆိုပြီးတော့တေးထုတ်လုပ်လိုက်ပါတယ်သူ့လိုပဲ1950မှာထွက်တဲ့ဒီသတင်းကိုအဲ့ဒီနှစ်ထဲကပြန်ဆိုလိုက်ကြတာ1980မှာတော့Michael Jackson ငငယ်တုန်းကညီကိုတွေနဲ့စုဖွဲ့ထားတဲ့ The Jackson 5အဖွဲ့လဲပါဝင်ပါတယ်။ဒီသချင်းနာမည်လေးကတော့ Rudolph the Red-Nosed Reindeer ဖြစ်ပါတယ်။အနည်းအောင်နှုတ်သီးလေးနဲ့ Reindeer လေး Rudolph ဖြစ်ပါတယ်
။ Rudolph
the Red-Nosed Reindeer had a very shiny nose and if you ever saw itYou would even say it glows. All of the other reindeer used to laugh and call him names. They never let poor Rudy join in any reindeer game. Then one foggy Christmas Eve, Santa came to say, Rudolph, with your nose so bright,Won't you guide my sleigh tonight? Then how the reindeer loved him as they shouted out with glee. Rudy the red-nosed reindeer, you'll go down in history.
Rudolph the red-nosed reindeer had a very shiny nose. And if you ever saw itYou would even say it glows. All of the other reindeer used to laugh and call him names. They never let poor Rudolph join in any reindeer game.
Then one foggy Christmas Eve, Santa came to say, Rudolph, mit your nose so bright,Won't you guide mine sleigh tonight? Then how the reindeer loved him as they shouted out with glee. Rudy the red-beaked reindeer, you'll go down in history.
Rudolph. Rudolph. Rudolph.
သချင်းတွေဖွင့်ကြရင်မပါမဖြစ်သချင်းလေးကတော့ Jingle Bells ဆိုတဲ့သချင်းဆိုတာလူတိုင်းညင်းမယ်မထင်ပါဘူးဒီသချင်းကကဘာပေါ်မှာလူသိအများဆုံးကဘာမှာလဲအဆိုးအများဆုံးသချင်းတစ်ပုဒ်ဖြစ်ပါတယ်ဒီသချင်းကတက်တန်းလဲရင်းလာပါပြီ19ရာစုမှာတေးရစ်ဆရာ James Lord Pierpont ရေးဆက်ပြီးတော့1858ခုနှစ်မှာ One Horse Open Sleigh ဆိုတဲ့ခေါင်းစဉ်နဲ့ထွက်ခဲ့တာပါတကယ်ဆိုရင်ဒီသချင်းကတင်းငွေဓမ္မတေးကျောင်းမှာကလေးတွေတီးဆိုဖို့ရေးဆက်တဲ့သချင်းတစ်ပုဒ်ဖြစ်တယ်လို့ပြောကြတာတွေရှိပေမဲ့အဲ့ဒီခါကကလေးတွေတီးဆိုတဲ့တေးသချင်းမျိုးမဟုတ်လို့မဖြစ်နိုင်ပါဘူးလို့တမိုင်းပညာရှင်တွေညင်းကြတာလည်းရှိပါတယ်။စိတ်ဝင်စားစရာကောင်းတာကဒီသချင်းကမူရင်း Christmas သချင်းမဟုတ်ပါဘူးတဲ့ Thanksgiving ကျေးဇူးတော်များနေ့အတွက်ဆက်ဆိုခဲ့တာဖြစ်ပြီးတော့1858ခုနှစ်မှာထွက်တဲ့သချင်းကဆယ်စုနှစ်တွေတော်တော်ကြာတော့မှ Christmas ရာသီသချင်းဖြစ်လာခဲ့ပါတယ်လို့ဆိုပါတယ်။အရင်တုန်းကဒီသချင်းကိုလူတွေပါတီမှာပျော်ပျော်ရွှင်ရွှင်တောက်ကြစားကြရင်းနဲ့အဖျော်ရမကခွက်ထဲကရေခဲတုံးတွေကိုလှုပ်ပြီးတော့ဒီသချင်းကိုဆူရက်ကြတယ်လို့လည်းပြောပါတယ်။
1859ခုနှစ်ကမူရင်းတချင်းစာသားကတော့အခုခေတ်စာသားနဲ့နည်းနည်းကွာခြားပါတယ်။ဒါမဲ့လည်းဒီတချင်းကအမေရိကန်ပြည်အောင်စုတစ်ခုတည်းတည်းမကကမ္ဘာတစ်လွှားလုံးမှာပါလူတွေတိဆိုဖျော်ဖြေမှုအများဆုံးနဲ့ဘာသာစွဲမရှိတဲ့ဘာသာစုံအသားအရောင်မျိုးစုံလူမျိုးစုံကသဘောကျအနှစ်ထိုင်ဆုံးတည်တချင်းဖြစ်လာခဲ့တာကြောင့်ဒါကိုအတိအမဲ့ပြုတဲ့အနေနဲ့တည်ရည်သူ James Lott Pierpont ကို Songwriter Hall of Fame စီးရင်မှာမှတ်ကြောင်တင်ခဲ့ပါတယ်။ဒီတချင်းကို1889ခုနှစ်မှာဝေလိုက်ကပထမဆုံးအသံသွင်းတည်ဆိုခဲ့ပေမဲ့အဲ့ဒီတချင်းသူ့ရဲ့တည်ဆိုတဲ့ copy မကျန်ခဲ့တော့ပါဘူး။အခုထိရှိတဲ့တချင်းတွေထဲမှာအစောဆုံးအသံသွင်းတဲ့အခုထိလည်းကျန်နေသေးတဲ့တချင်းကိုတော့1898ခုနှစ်မှာ Edison Mole Quartet ကအသံသွင်းခဲ့တာဖြစ်ပါတယ်။ဒီတချင်းက1965ခုနှစ်ဒီဇင်ဘာ16ရက်နေ့မှာတော့ Gemini 6အာဂါသယာဉ်ပေါ်မှာပါသွားတဲ့အာဂါသတရေတွေကဒီတချင်းကိုအာဂါသထဲမှာလွှင့်ခဲ့လို့ပထမဆုံးအာဂါသထဲမှာပြန်လွှင့်တဲ့ Christmas တချင်းလည်းဖြစ်ပါတယ်နော်။ကဘာရီမကဒီအာကာသမှာပါကြော်ကြားတဲ့ဒီ Jingle Bell ဆိုတဲ့တချင်လေးကိုတော့1962ခုနှစ်မှာ Jim Reeves ကသူ့ရဲ့ Christmas Deal Album နဲ့ပြန်ပြီးတော့တည်ဆူခဲ့ပါရင် Jim Reeves တည်ဆူထားတဲ့ Jingle Bell ဆိုတဲ့တချင်လေးကိုနားထောင်ကြည့်ကြရအောင်ပါနော်အားလုံးတွေမင်္ဂလာရှိပြီးတော့ပျော်ရွှင်စရာကောင်းတဲ့ Christmas အချိန်ကားဖြစ်ပါစေရှင်
Dashing through the snow in a one-horse open sleigh, o'er the fields we go, laughing all the way. Bells on bobtail ring, making spirits bright. What fun it is to ride and sing a sleighing song tonight. Jingle bells, jingle bells, jingle all the way. Oh, what fun it is to ride in a one-horse open sleigh. Jingle bells, jingle bells, jingle all the way. Oh, what fun it is to ride in a one-horse open sleigh.
Jingle-ling-a-ling. Jingle-ling-a-ling.
Now the ground is white, so go it while you're young. Take the girls tonight and sing this sleighing song. Just get a bobtail nag, 240 for his speed. Then hitch him to an open sleigh and crack you'll take the lead. Jingle bells, jingle bells, jingle all the way. Oh, what fun it is to ride in a one-horse open sleigh. Jingle bells, jingle bells, jingle all the way.
မေတ္တာကြောရဲ့ Christmas အထူးအစီအစဉ်ကိုတင်ဆက်ပေးလိုက်တာပါမြမပြိမပေးစာများအစီအစဉ်ကိုတော့နောက်သတင်းပတ်တွေမှာပုံမှန်အတိုင်းတင်ဆက်သွားမှာပါဒီအစီအစဉ်ကိုအခုလိုတင်းငွေနေညပိုင်းမှာအသစ်ထုတ်လင်းပေးနေပြီးတော့ပြန်လည်ထုတ်လင်းချက်တွေကိုတော့တင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ရပါတယ်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမှတင်ငိထိုက်ကပြောပြပေးပါအောင်
မြောက်ကိုရီးယားနိုင်ငံပေါ်ကုလသမဂ္ဂရဲ့အခုနောက်ဆုံးတန်းခတ်ပိတ်ဆို့မှုတွေဟာဆိုရင်စီးပွားရေးအရာအလုံးစုံပိတ်ပင်လိုက်တဲ့သဘောတက်ရောက်ပြီးစစ်ကြေညာမှုဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့မြောက်ကိုရီးယားအရေးဆုံးဖြတ်ချက်ဟာဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအောင်မြင်မှုအပေါ်အမေရိကန်တို့ရဲ့ထိတ်လန့်ကြောက်ရွံ့မှုကနေထွက်ပေါ်လာတဲ့ရလဒ်ဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုပြီးမြောက်ကိုရီးယားအစိုးရအနေနဲ့ဆုံးဖြတ်ချက်ကိုအပြင်းအထန်ဆန့်ကျင်တဲ့အကြောင်းပြောဆိုထားတဲ့အကြေညာချက်ကိုနိုင်ငံပိုင်သတင်းဌာန KCNA ကဖော်ပြခဲ့ပါတယ်။လက်ရှိရုရှားသမ္မတဗလာဒီမီယာပူတင်ကိုသမ္မတရွေးကောက်ပွဲမှာရှင်ပြိုင်နိုင်ရေးစတင်ဖို့အတွက်လိုအပ်တဲ့ကနဦးထောက်ခံချက်ကိုရရှိပြီလို့ရုရှားအတိုက်ခံကောင်ဆောင်အလက်ဇီနေဗနီကပြောဆိုလိုက်ပါတယ်။သမ္မတပူတင်ကိုဒဇိုက်မတ်မှဝေဖန်နေသူမစ္စတာနေဗနီကဒီကနေ့တနင်္ဂနွေနေ့မှာလူပေါင်း840ယောက်ရဲ့ထောက်ခံမှုကိုရရှိခဲ့တာပါအမည်စင်းတင်သွင်းမှုအနည်းဆုံးလူ900ရဲ့ထောက်ခံလက်မှတ်လိုအပ်တာဖြစ်ပါတယ်ဒါပေမဲ့လည်းနေဗနီအနေနဲ့သမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်မှုအရေးချင်းမပြည့်ဘူးလို့ရုရှားရွေးကောက်ပွဲကော်မရှင်ကပြောဆိုထားတာပါမစ္စတာနေဗနီရဲ့ဆိုင်းငံ့ထောင်နှံကိုရွေးကောက်ပွဲကော်မရှင်ကထောက်ပြတာဖြစ်ပေမဲ့မစ္စတာနေဗနီကတော့နိုင်ငံရေးရွယ်ချက်နဲ့လှုပ်ထားတာလို့ပြောဆိုနေပါတယ်
အမေရိကန်နဲ့ထိုင်းစစ်တပ်တို့နှစ်ဆင်ကျင်းပနေကြအရေးပါတဲ့စီရေးလေ့ကျင့်မှုမှာမြန်မာစစ်တပ်ကိုလေ့လာသူအဖြစ်ဖိတ်ကြားထားတဲ့အကြောင်း Reuters သတင်းကဖော်ပြပါတယ်။နှစ်ဆင်ကျင်းပတဲ့ Cobra Gold ရွှေမွေဟောက်စီရေးလေ့ကျင့်မှုမှာအမေရိကန်နဲ့ထိုင်းစစ်တပ်တို့ကဦးဆောင်ပြီးတခြားအာရှနိုင်ငံတွေကစစ်တပ်တွေလည်းပါဝင်ကြတာဖြစ်ပါတယ်။
တရင်အချင်းချက်ကမှတင်ငင်ထက်ကကြင်ညာပေးခဲ့တာပါ။တင်ညာအတွက်စီစဉ်ထုတ်လို့ရင်မူကမှစုံမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ်။ VOA American အတန်ရမနက်ဖက်စီစဉ်တွေကတော့မြန်မာစံနှုန်းချင်း6နိုင်ခွဲနဲ့9နိုင်ခွဲအထိလိုင်းတိုမီတာ24 30နဲ့40တို့ကနေဖန်ယူနာဆင်နေပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးအတွက်ပျော်ရွှင်စရာ Christmas နဲ့နှစ်သစ်အခါသမယဖြစ်ကြပါစေရှင်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.